Voice of America in Burmese.
မင်္ဂလာညချမ်းပါသောတာရှင်များရှင်2019ခုနှစ်ဖေဖော်ဝါရီလ27ရက်ကြာသာပရင်းနေ့ညပိုင်း VOA American အစံရဲ့အစီအစဉ်တွေကိုည9နာရီကနေ10နာရီထိ American ပြည်တော်ဝန်စုမြို့တော် Washington DC ကနေတိုက်ရိုက်လွှင့်ပေးနေပါပြီရှင်ဒီကနေ့ညပိုင်းအစီအစဉ်တွေကိုကျွန်မများတင်ဆက်အောင်ကတာဝန်ယူတင်ဆက်ပေးပါမယ
်ကျွန်တော်အောင်လင်းဦးပါဒီညနားဆင်ရမယ့်သတင်းတွေမှာတော့မက္ကဆီကိုနိုင်ငံရဲ့နေဆက်မှာသမ္မတ Trump ကအရေးပေါ်အခြေအနေကြေညာထားတာကိုစင်ကာပူဒီမိုကရက်တစ်အများစုဖြစ်တဲ့အောက်လွှတ်တော်ကပြင်ဆင်နေပါတယ်။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ဟာရှစ်သိန်းပတ်တဲ့ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့ကုလသမဂ္ဂရုံးချုပ်ညီလာခံမှာတက်ရောက်စကားပြောဖို့ရှိနေပါတယ်။ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့မဆုမျက်မှောင်နဲ့သူကြေညာပေးသွားမှာပါ
။ဟုတ်ကဲ့ပါရှင်။ဒီလိုနေပြီးနားဆင်ရမယ့်သတင်းလွှာတွေမှာတော့ရခိုင်ပြည်နယ်မှာယင်းနှိမ့်ညွန့်သူတွေကိုဖိတ်ခေါ်ဖို့ရည်ရွယ်ခြင်းနဲ့ပထမဆုံးအကြိမ်ရခိုင်ပြည်နယ်ယင်းနှိမ့်ညွန့်မှုဆိုင်ရာပွဲ2019ကိုမနေ့ကံတောက်ကြနေမှာစပြီးတော့ဖွင့်လှစ်မှာဖြစ်ပါတယ်
။ဒါပေမဲ့တခုရှိတာကငါပြောသလိုငပလီလိုတနေရာတဲကလမ်းပန်းခရီးဆက်သွယ်ရေးကလက်ကူနေုံတစ်ခုရဲ့နဲ့မရပါဘူး။တခြားနေရာတွေလည်းဒီလိုမျိုး
ခီးသွားလုပ်ငန်းကဏ္ဍဆိုင်ရာဆွေးနွေးပွဲမှာပင်တိုင်ဆွေးနွေးသူတူဖြစ်ပါဝင်မဲ့အမှုပညာနဲ့အထယ်လေးဆိုင်ရာပြပွဲစီစဉ်သူအထယ်လေးဒီဇိုင်နာ Sunflowers လူမှုစည်းဝါးအဖွဲ့ကဒေါ်ဖြူဤသိန်းပြောသွားတာပါ။သတင်းပြေဆုံးကိုနောက်ပိုင်းမှနားဆင်ရပါမယ်။ဒီသတင်းလာနဲ့အတူတက္ကသိုလ်ပေါင်း30ကျော်ပါဝင်တဲ့2019 American ပညာရေးပြပွဲကိုရန်ကုန်မြို့ American Center မှာဒီကနေ့နေ့လယ်ပိုင်းကကျင်းပခဲ့တဲ့အကြောင်းနဲ့အခြားစိတ်ဝင်စားပွဲရာသတင်းလှတွေကိုလည်းနားဆင်ရပါမယ်။ဒုတိယပိုင်းနိုင်ယူဝက်မှာတော့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ပေးဖို့ရှိပါတယ်။အခုအရင်ဆုံးတော့ဒီကနေ့ညပိုင်းအတွက်သတင်းတွေကိုကိုအောင်လင်းဦးနဲ့မတ်စုမြတ်မှုတို့ကပြောပြပေးပါရှင
်။ American တောင်ပိုင်းနယ်စပ်မှာနိုင်ငံတော်ရေးပေါ်အခြေအနေဖြစ်သမ္မတဒေါ်နယ်ထရန့်ကကြေညာခဲ့တာကိုစင်ခေါ်မဲ့ဆုံးဖြတ်ချက်တည်းရဲ့တင်သွင်းမှုအောက်လွှတ်တော်မှာလူများစုဖြစ်တဲ့ဒီမိုကရက်ကိုယ်စားလှယ်ပြင်ဆင်နေပါတယ်။တက္ကသိုလ်ပြည်နယ်လွှတ်တော်ကိုယ်စားဂျော့ဂရင်ကရစ်တိုတင်သွင်းတဲ့ဆုံးဖြတ်ချက်ကတော့မနက်ပံတောက်ကြနေလွှတ်တော်မှာတင်သွင်းမှုစီစဉ်ထားပြီးအောက်လွှတ်တော်တစ်ခုလုံးမှာမလလယ်ကျရင်မဲခွဲဆုံးဖြတ်နိုင်မယ်လို့လည်းမျှော်လင့်ရပါတယ်။အောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီကလည်းဆုံးဖြတ်ချက်အမြန်ဆုံးချမှတ်နိုင်အောင်ဒီမိုကရက်နဲ့ရီပပ်ဘလစ်ကန်မတ်တီပူးပေါင်းထောက်ခံကြဖို့မနေ့နောက်ပိုင်းမှာပဲစာဆောင်ပေးဖို့တိုက်တွန်းထားတာပါ။မက္ကဆီကိုနိုင်ငံနဲ့နေဆက်မှာတတိုင်းကာဖို့သမ္မတထရန့်ကဒေါ်လာ 5.9 ဘီလီယံတောင်းခံခဲ့ပေမဲ့လွှတ်တော်ကနေဆက်လုံခြုံရေးစီစဉ်အတွက်ဒေါ်လာ 1.4 နီးပါးအသုံးစရိတ်ကိုသာတည်ပြုခဲ့ပြီးနောက်ပြီးခဲ့တဲ့သတင်းပတ်ထက်မှာပဲသမ္မတကနေဆက်မှာအရေးပေါ်အခြေအနေကြေညာထားပါတယ်။သမ္မတထရန့်ကတော့ရွှေပြောင်းနေထိုင်သူတွေနဲ့မွေးရစေဝါးတွေနိုင်ငံတွင်းကိုဥပဒေမဲ့ဝင်ရောက်နေတာတွေဟန်တားဖို့မဖြစ်မနေတတိုင်းကာဖို့လိုတဲ့အကြောင်းပြောဆိုထားပါ။စံချင်သူတွေကတော့တတိုင်းကာရနာအကုန်ကြများပြီးထိရောက်မှုမရှိတဲ့အကြောင်းနဲ့တတိုင်းကာမဲ့စားအောက်ကွန်ရရှိပြီးနေဆက်ကိတ်ဒီမှာလွန်ကျွေးဆောက်ကြည့်စစ်စစ်တဲ့နေပညာတွေအစစ်မြင့်အောင်တိုးမြင့်ဆောင်ရတာကပုံမထိရောက်မှုရှိရအကြောင်းလဲပြောဆိုထားပါတယ်။သမ္မတရဲ့ကြီးညာချက်ကိုစိန်ခေါ်မဲ့ဆုံးဖြတ်ချက်ဟာဒီမိုကရက်တစ်အများစုနဲ့ထိချုပ်ထားတဲ့အောက်လွှတ်တော်မှာအတည်ပြုနိုင်မဲ့အလားအလာတွေများရင်ပဲထက်လွှတ်တော်မှာတော့အများစုဖြစ်တဲ့သမ္မတရဲ့ Republican Party ဝင်တွေထောက်ခံမှုရမှသာအတည်ပြုနိုင်မှာလဲဖြစ်ပါတယ်။
စီးရီးယားနိုင်ငံမှာဆက်သွေးကြော်တွေထိ ंछ ုပ်ထားတဲ့လက်ကျန်နေရာတွေပေါ်ထိုးစစ်ဆင်ဖို့အသင့်ပြင်နေတဲ့အမေရိကန်ထောက်ခံတဲ့စီးရီးယားတပ်ဖွဲ့တွေကသူတို့ဖမ်းဆီးထားတဲ့ IS တိုက်ခိုက်ရေးသမားတွေကိုအီရတ်အာဏာပိုင်တွေလက်ကိုလွှဲပြောင်းပေးခဲ့ပါတယ်။လွှဲပြောင်းပေးခဲ့တဲ့အထက်မှာ IS အဖွဲ့ဝင်အီရတ်150ကျော်ပါတယ်လို့အီရတ်လုံခြုံရေးတာဝန်ရှိသူတယောက်က AP သတင်းဌာနကိုပြောကြားခဲ့ပါတယ်။ကားလူမျိုးတွေဥဆောင်တဲ့ Syrian Democratic တပ်ဖွဲ့တွေဟာ IS တွေထိန်းချုပ်ထားတဲ့ Bankus မြို့အပေါ်ထိုးစစ်ဆင်နိုင်ဖို့မြို့ထဲကအရက်သားတွေအလုံးထွက်သွားဖို့စောင့်နေကြတာဖြစ်ပါတယ်။ဘေးကင်းရာထွက်ပြေးနေကြတဲ့အရက်သားတွေ STF တပ်တွေရှီယာကိုထွက်ပြေးလာကြဆဲဖြစ်တယ်လို့နိုင်ငံတကာပူးပေါင်းတပ်တွေရဲ့ Twitter လူမှုကွန်ရက်ပေါ်မှာရေးသားပါတယ်။ American တပ်တွေထောက်ပံ့ကူညီထားတဲ့ SDF လက်နက်ကိုင်အဖွဲ့ကအမျိုးသမီးနဲ့ကလေးငယ်တွေပါတဲ့ရာနဲ့ချီတဲ့အရက်သားတွေကိုမြို့ထဲကနေစ조사ကဲထုတ်နေပါတယ်။IS တွေထိ ंछ ုပ်ထားတဲ့နေရာကနေထရက်ကား10စီးလောက်ထွက်ခွာသွားတာကိုတွေ့ရတယ်လို့မျက်မြင်တွေကပြောပါတယ်။အီရတ်ကအများစုဖြစ်တဲ့ဒီ IS တိုက်ခိုက်ရေးသမားတွေဒါမှမဟုတ် IS မိသားစုတွေတထောင်ကျော်လောက်တော့အဲ့ဒီနေရာမှာကျန်နေသေးတယ်လို့အကြီးတန်း SDF တပ်ဖွဲ့ဝင်တယောက်ကပြောပါတယ်။မြို့ထဲမှာရှိတဲ့အရက်သားတွေအလုံးဘေးလွတ်ရာမသွားနိုင်ကြသေးသမျှဒီ IS တွေကိုထိုးစစ်ဆင်ဖို့အတွက် SDF တပ်ဖွဲ့တွေကတုံ့ဆိုင်နေကြပါတယ်။
အမေရိကန်နိုင်ငံထဲမှာချမ်းဖက်ဝါရဇွန်းနဲ့လူအမျိုးများသိချင်အောင်တက်ခဲ့ဖို့ရည်ရွယ်ပြီးလက်နက်တွေအမျိုးများစုဆောင်ခဲ့တယ်လို့အစိုးရရှင်းလင်းပြီးဆွဆွထားတဲ့အမေရိကန်ကမ်းခြေဆောင်တပ်ဖွဲ့ဝင်တူကိုဒီနေ့ရုံးထုတ်ဖို့ရှင်းနေပါတယ်။ Washington DC နဲ့ မလမ်မကန် သူရီထိုင်ရန်တက်ခန့်တစ်ခုမှာလက်နက်ခဲယမ်းအမြောင်များနဲ့အတူ မူရစ်စီဝါရီပါရှာဖို့တွေ့ရှိခဲ့ပြီးတော့ Christopher Paul Hassan ကိုရဲတပ်ဖွဲ့ကလက်နက်မူရစ်စီဝါမှုတွေနဲ့ပြည်ရဲတရင်ပတ်တဲမှာပဲဖမ်းဆီးလိုက်တာပါဒီနေ့ရုံးထုတ်ချိန်မှာတော့တရားရုံးတင်စစ်ဆေးမဲ့အချိန်ထိအာမခံမပေးဖို့အစိုးရရှိနေပြီဘက်ကရှောက်လဲလိမ့်မယ်လို့လည်းမျှော်လင့်ရပါတယ် အမေရိကန်မှာဆက်ဆက်ပါပါမကြုံဘူးလားအပြစ်မဲ့အရသာအများများကိုတပ်ဖြတ်ဖို့ရည်ရွယ်ချက်ရှိခဲ့သူဖြစ်တဲ့အကြောင်းလဲတရားလိုရှိနေတွေကတရားရုံးကိုတင်ပြထားတာပါအစိုးရလုပ်ငန်းတွေပေါ်တရားမှုရှိဖို့ရည်ရွယ်ချက်နဲ့လူသက်တွေကိုအနေအပြုမဲ့ပြည်တွင်းအကြမ်းဖက်ဝါဒီဖြစ်နေတယ်ဖော်ပြထားပါတယ်ရှာဖွေတွေ့ရှိတဲ့အထက်မှာတော့လက်နက်နဲ့မူရစ်စီဝါဒီတာမကပြစ်မှတ်ထားအကြမ်းဖက်တိုက်ခိ ောင်တပ်ဖြစ်ဖို့ဇီဝလက်နက်နဲ့တက်ခတ်ဖို့နိုင်ငံတော်ကအစားအသောက်ဖြန့်ဝေရေးစနစ်မှာအစိတ်ခတ်ဖို့အကြံစီတွေကိုတွေးခဲ့ရတယ်လို့လည်းဆိုပါတယ်လို့ကျန်တပ်ဖြစ်ဖို့ကြံရွယ်ထားတယ်လို့ဆိုတဲ့လီဘရယ်နိုင်ငံရေးသမားတွေ CNN မှာတော့ဒီမိုကရက်တစ်ပါတီအောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီထက်လွှတ်တော်လူနည်းစုခေါင်းဆောင်ချက်ရှူမှာဒီမိုကရက်ပါတီကအောက်လွှတ်တော်အမတ်အလက်ဆန်ဒရီယာအိုကာရှိုကိုတက်စ်နဲ့သမ္မတလောင်းရွေးချယ်ခံမဲ့ပုဂ္ဂိုလ်တွေလည်းတော်တော်များများပါဝင်ကြပါတယ်CNN နဲ့ MSNBC ရုပ်မြင်သံကြားဌာနတွေကသတင်းသမားတချို့လည်းစီးရင်မှာပါဝင်ခဲ့တာပါဆိုတော့ရှင်တွေကတော့သူ့အစီအစဉ်ဟာစိတ်ကူးတက်တက်မဟုတ်ပဲအလေးနဲ့သဘောထားတယ်လို့ယုံကြည်တဲ့အကြောင်းလည်းပြောဆိုထားပါတယ်
American နဲ့တရုတ်နိုင်ငံကြားမှာကုန်သွယ်ရေးဆရာအဆင့်မြင့်တာဝန်ရှိသူတွေဒီကနေ့ Washington မြို့တော်မှာဆွေးနွေးကြမှာဖြစ်ပါတယ်။နှစ်နိုင်ငံကြားကုန်သွယ်ရေးနဲ့ပတ်သက်တဲ့ကဏ္ဍခြားခုမှာသဘောတူညီမှုရနိုင်ဖို့အတွက်နှစ်ဖက်လုံးကတာဝန်ရှိသူတွေစ조사နေကြတယ်လို့ Reuters သတင်းတစ်ခုမှာဖော်ပြပါတယ်။တရုတ်မှာစီးပွားရေးလုပ်တဲ့နည်းပညာလုပ်ငန်းတွေကသူတို့နည်းပညာကိုတရုတ်အစိုးရကိုမဖြစ်မနေအတိပေးရတဲ့ကိစ္စ။အစိုးရကအထောက်ပံ့ပေးတဲ့ကိစ္စ၊စီးပွားရေးလုပ်ငန်းကြီးတွေရဲ့ Internet ကွန်ရက်ထဲဝင်ပြီးအချက်အလက်တွေခိုးယူတဲ့ကိစ္စစတာတွေပါဝင်တယ်လို့သတင်းထဲမှာပြောထားပါတယ်။နှစ်နိုင်ငံကြားကုန်သွယ်ရေးသဘောတူညီမှုဘယ်နေ့ရမယ်ဆိုတာမပြောနိုင်ဘူးလို့သမ္မတဒေါ်နယ်ထရမ့်ကအခုသတင်းပတ်စောပိုင်းကပြောကြားခဲ့ပါတယ်။ဒါပေမဲ့မတ်လတရက်နေ့မတိုင်ခင်သဘောတူညီချက်မရခဲ့ရင်တော့နှစ်နိုင်ငံလုံးကတွင်းကုန်ပစ္စည်းတွေအပေါ်တွင်းကုန်ခွန်တွေအပြန်အလှန်တိုးမြင့်ကောက်ခံကြတော့မှာဖြစ်ပါတယ်။တရုတ်ကွန်မြူနစ်ပါတီအကြီးအကျယ်အကြံပေးတယောက်ကတော့အမေရိကန်နဲ့တရုတ်အစိုးရကြားမတ်လစောပိုင်းကုန်သွယ်ရေးသဘောတူညီချက်ရလိမ့်မယ်လို့ပြောကြားခဲ့ပါတယ်။ဟွာဝေကုမ္ပဏီဗန္ဒာရဲ့အကြီးအကဲမန်ဝမ်ဂျိုလည်းအဘရဒါမမော်ရင်မိလာရဲမှလွတ်လာမဲ့ပုံရတယ်လို့ Central Party School တက္ကသိုလ်တွဲဘက်ပါမောက်ခရှီမောင်ဆောင်းကဟောင်ကောင်ဆွေးနွေးပွဲတစ်ခုမှာအလွတ်သဘောပြောကြားခဲ့ပါတယ
်။ VOA American တန်ညာဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 1553တို့ညလိုင်းဒိုမီတာ25 kHz 1183တို့ညလိုင်းဒိုမီတာ32 kHz 4335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါရှင
်။ဒီဝေမေကန်တန်မြန်မာပိုင်းစီစဉ်ရဲ့ကြာသပင်းနဲ့ညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါရဲ့။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ဟာရှေ့တွင်ပတ်တဲ့ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့ကုလသမဂ္ဂရုံးချုပ်ကညီလာခံတစ်ခုမှာတက်ရောက်စကားပြောဖို့ရှိနေပါရဲ့။ဒီစဉ်နဲ့ပတ်သက်လို့မြန်မာဆွေးနွေးကတရားဝင်တရင်ထုတ်ပြန်တာမျိုးမရှိပေမဲ့ကုလသမဂ္ဂလက်နက်ဖြတ်သိမ်းရေးညီလာခံမှာတက်ရောက်စကားပြောမှာဖြစ်တဲ့အကြောင်းကုလသမဂ္ဂတာဝန်ရှိသူတူကိုကူကပြီးရိုက်တာသတင်းကဖော်ပြလိုက်တာပါ။မတိမငြိမ်းအခြေအနေတွေကြုံနေရတဲ့ရခိုင်ပြည်နယ်ကတိုင်းနယ်ချီရဲ့ရိုင်ဂျာတွေအင်းနီချင်းပင်ကားတိရှိနိုင်ငံကိုထွက်ပြေးခဲ့ရတဲ့ဒီဖြစ်ခဲ့ရတဲ့အတွက်ဝေဖန်နေတဲ့ကုလသမဂ္ဂနဲ့မြန်မာဆွေးနွေးကဆက်ဆံရေးမပြေမလည်ဖြစ်နေကြမှာပဲ။ဒေါ်အောင်ဆက်စုကြည်ဂျနီဗာမြို့ကညီလာခံမှာတက်ရောက်စကားပြောမှာလည်းဖြစ်ပါတယ်။မြန်မာဆွေးနွေးကတော့ရိုင်ဂျာဆိုတဲ့အသုံးအနှုန်းကိုတရားဝင်လက်ခံမထားပေမဲ့ကုလသမဂ္ဂဘင်္ဂလားဒေ့ရှ်နိုင်ငံအနေနဲ့တိကျသဘောတူညီချက်တွေကိုလက်မှတ်ရေးထိုးထားပြီးဒုက္ခသည်တွေကိုစစ်ဆစ်ပြီးပြန်လည်လက်ခံဖို့လဲကတိပြုထားပါတယ်။ရိုဟင်ဂျာတွေပေါ်ပြည်내မှုတွေပါဝင်မြန်မာနိုင်ငံလူခွင့်ရေးချင်းတွေပေါ်ပြင်းပြင်းထန်ထန်ဝေဖန်နေတဲ့ကုလသမဂ္ဂလူခွင့်ရေးထူးခြားတဲ့ရန်ဟီလီကိုတော့ညံ့ညတာဆောင်ရွက်မှုမရှိဘူးဆိုပြီးပြည်ဝင်မပေးပဲညှဉ်းဆန်ထားတာပါ။ဒါပေမဲ့လည်းကုလသမဂ္ဂတွင်းရေးမှူးချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာထူးခြားချက်ကိုတော့မြန်မာနိုင်ငံတွင်းလာရောက်ခွင့်ပြုထားတယ်လို့မြန်မာနိုင်ငံမှာလည်းရုံးဖွင့်လက်ခွင့်ပြုထားပါတယ်။2019ခုနှစ်တည်းရခိုင်ပြည်နယ်မှာအချက်အလက်တွေကြောပြန်ကြုံခဲ့ရပြီးနောက်ပိုင်းမြန်မာနိုင်ငံကလူခွင့်ရေးချင်းတွေပေါ်ဝေဖန်နေတဲ့နောက်နိုင်ငံတွေကိုဒေါ်အောင်ဆန်းစုကြည်အသွာလာကျဲခဲ့တာပါ။2012ခုနှစ်မှာနောက်ဆုံးအကြိမ်ဖြစ်ဆွစ်ဇာလန်နိုင်ငံကိုဒေါ်အောင်ဆန်းစုကြည်တွားရောက်ချိန်မှာတော့ဆွစ်ဇာလန်ဆွေးရနေရောအပြည်ပြည်ဆိုင်ရာလူ့သမားအဖွဲ့ချုပ် ILO နဲ့ပါတွေ့ဆုံခဲ့ပူပါတယ်။
မြန်မာရေးကုလသမဂ္ဂလုံခြုံရေးကောင်စီမှဆွေးနွေးဖို့အမြဲတမ်းအဖွဲ့ဝင်၃နိုင်ငံဖြစ်တဲ့အမေရိကန်၊ပြင်သစ်၊ဗြိတိန်နဲ့နောက်ထပ်၆နိုင်ငံတို့ကတောင်းဆိုလိုက်ကြပါတယ်။ပြီးခဲ့တဲ့လတည်းမြန်မာနိုင်ငံကို၁၂ရက်ကြာတွားရောက်ခဲ့တဲ့ကုလသမဂ္ဂတွေးမှုချုပ်ရဲ့အထူးကိုယ်စားလှယ်ခရစ်စတင်းရှာနာဘာဂနာရဲ့တွေးရှိချက်တွေကိုလုံခြုံရေးကောင်စီမှကြားနာဆွေးနွေးမဲ့အစီအစဉ်ကိုတော့တရုတ်နိုင်ငံကကန့်ကွက်မဲ့အလားအလာရှိနေကြောင်းလဲစံတမန်အတိုင်းဝိုင်းကိုကိုးကားပြီးတော့ AFP သတင်းကဖော်ပြခဲ့ပါတယ်။လုံခြုံရေးကောင်စီမှဆွေးနွေးမဲ့အစီအစဉ်ကိုတော့အဖွဲ့ဝင် Belgium, Germany, Poland, Kuwait, Peru နဲ့ဒိုမီနီကန်သမ္မတနိုင်ငံတွေကလည်းထောက်ခံထားပါတယ်။အဖွဲ့ဝင်15နိုင်ငံပါဝင်တဲ့လုံခြုံရေးကောင်စီမှဆွေးနွေးဖို့အတွက်အဖွဲ့ဝင်9နိုင်ငံရဲ့ထောက်ခံမှုရဖို့လိုပေမဲ့ဗီဒီယိုအာဏာနဲ့ပယ်ချခွင့်တော့မရှိပါဘူး။ရှေ့သတင်းပတ်တဲ့ဆွေးနွေးမဲ့အစီအစဉ်ကိုတရုတ်နိုင်ငံကကန့်ကွက်ဖို့အလားအလာရှိပေမဲ့တရားဝင်မဲခွဲဆုံးဖြတ်ဖို့ကြိုးပမ်းမလားဆိုတာကိုတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူး။ပြီးခဲ့တဲ့နှစ်အောက်တိုဘာလတည်းကုလသမဂ္ဂရဲ့အထက်လက်ရှာဖွေရေးအဖွဲ့ကလုံခြုံရေးကောင်စီမှမြန်မာနိုင်ငံဆိုင်ရာတွေးရှိချက်အစီရင်ခံစာတင်သွင်းရမှာတော့တရုတ်နိုင်ငံကကန့်ကွက်ဖို့ကြိုးစားခဲ့ပေမဲ့မထီရောက်ခဲ့ပါဘူး။2019ခုနှစ်တုန်းကရခိုင်ပြည်နယ်မြောက်ပိုင်းမှာရှိတဲ့လုံခြုံရေးကင်းစခန်းတွေကိုစီးနင်းတိုက်ခိုက်တဲ့အာဆာအစွန်ရောက်အုပ်စုကိုမြန်မာလုံခြုံရေးတပ်ဖွဲ့တွေကလိုက်လာရှင်းလင်းမှုကြောင့်အိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံကိုသိမ်းနဲ့ချီတဲ့ရိုဟင်ဂျာတွေထွက်ပြေးခဲ့ရပါတယ်။ဒီပေါ်မှာကုလသမဂ္ဂအပါအဝင်နိုင်ငံတကာအတိုင်းဝိုင်းကဝေဖန်နေကြသလိုလူခွေရေးချိုးဖောက်မှုကျူးလွန်သူတွေကိုဖော်ထုတ်အရေးယူဖို့ဒုက္ခသည်တွေကိုပြန်လည်လက်ခံဖို့တိုက်တွန်းနေကြပါတယ်။မြန်မာအစိုးရကတော့ရိုဟင်ဂျာဆိုတဲ့အမည်ကိုတရားဝင်အတိအမှတ်ပြုလက်မခံပေမဲ့ဒုက္ခသည်တွေကိုစီးစစ်ပြီးတော့ပြန်လည်လက်ခံမှာဖြစ်ကြောင်းကတိပြုပြောဆိုထားပါတယ်
။အာရှတိုင်းမှာပထမဆုံးလိင်လူရေးလက်ထပ်ခွင့်ပေးမဲ့ဥပဒေမူကြမ်းကိုထိုင်ဝမ်အာဏာရပါတီကလွှတ်တော်မှာတင်သွင်းမှုဖြစ်စေနေပါတယ်။ဆိုရဖွဲ့ကဒီကနေ့ထုတ်ပြန်လိုက်တဲ့ဥပဒေမူကြမ်းထဲမှာတော့အမျိုးသားအမျိုးသမီးလိင်လူစုံမဲ့သူစုံတွဲတွေအနေနဲ့ပါမန်စုံတွဲတွေလိုပဲကလေးမျိုးစားခွင့်အမွေဆက်ခံခွင့်အပါအဝင်ခွင့်ရေးတွေခံစားခွင့်ပေးဖို့လည်းအာမခံထားတာပါ။ဥပဒေကြမ်းကိုတော့ Democratic Progress Party ကလွှမ်းမိုးထားတဲ့လွှတ်တော်ထဲမှာအတည်ပြုနိုင်လိမ့်မယ်လို့လည်းမျှော်လင့်ရပါတယ်။2019ခုနှစ်မှာသမိုင်းဝင်ဆုံးဖြတ်ချက်တည်းအနေနဲ့လိင်လူရေးလက်ထပ်ခွင့်ပြုလိုက်တဲ့ထိုင်ဝမ်အခြေခံဥပဒေထိုင်ဝမ်ကတော့မေလမှာဥပဒေကိုစတင်ကျင့်သုံးဖို့လည်းရည်သက်မှတ်ထားတာပါ။အမျိုးသားနဲ့အမျိုးသမီးလက်ထပ်ထိန်းများမှုအစဉ်လာကိုစွဲကင်ထားကြတဲ့ကုစားပစ်တဲ့အုပ်စုရဲ့အပြင်းထန်ကန့်ကွက်မှုတွေကြားမှာပဲပြီးခဲ့တဲ့နိုဝင်ဘာလနဲ့လက်ထပ်ထိန်းများမှုအတိတ်ပဲဖွင့်ဆိုချက်ကိုထိုင်ဝမ်မှာပြင်ဆင်ဖို့အတွက်လူမှုဆန္ဒခရီးဝဲကျင်းပခဲ့ရမှာတော့ရှုံးနေခဲ့ပါရဲ့။လိင်လူရေးလက်ထပ်သူတွေအနေနဲ့သားသမီးမွေးဖွားနိုင်တဲ့အတွက်တယောက်တည်းကျန်တယောက်ကသားသမီးရဲ့အထောက်ပံ့တွေကိုလည်းမရနိုင်တဲ့ကြောင့်လိင်လူရင်းလက်ထပ်ခွင့်ဥပဒေကိုအတည်ပြုလိုက်မယ်ဆိုရင်ဆိုရအတွက်ရေရှည်မှာအကုန်ကြရီပုံများနိုင်တယ်ဆိုပြီးတော့လည်းကန့်ကွက်သူတွေဘက်ကထောက်ပြပြောဆိုနေကြတာပါ
။ဘင်္ဂလားဒေ့ရှ်နိုင်ငံမြို့တော်ဒါကာမှာဒီလူနေတိုက်ခန်းတော်တော်များများမိလောင်ကျွမ်းခဲ့လို့80ထက်မနည်းတည်ဆုံးခဲ့ပါတယ်။သမိုင်းဝင်6ခွစားရက်ကွက်မှာဗုဒ္ဓဟူးနေ့ညတုန်းကအထက်မြင့်အဆောက်အဦတစ်ခုကနေစတင်လောင်ကျွမ်းခဲ့တဲ့မိဟာအချိန်တို့အတွင်းမှာပဲအနည်းဆုံး6ဦး4ခုကိုမိဆက်လောင်ကျွမ်းခဲ့ပါတယ်။တည်ဆုံးသူတော်တော်များများကအချိန်မီမိလွတ်ရမပြေးနိုင်ပေအဆောက်အဦတွေထဲမှာပိတ်မိပြီးတည်ဆုံးခဲ့ကြတာလို့မိသက်တောင်းပန်ရှိသူတွေကပြောပါတယ်ရှင်။
ဒီကနေ့ညပိုင်းအတွက်ထိတ်တန့်ရောက်သတင်းတွေကိုကိုအောင်လင်းဦးနဲ့မဆင်းမြတ်မွန်းတို့ပြောပြပေးခဲ့တာပါ။အခုတော့သတင်းလွှာတွေကိုစတိုက်ထုတ်လင်းပေးပါမယ်။ရခိုင်ပြည်နယ်မှာရင်းနှီးမြှုပ်နှံသူတွေကိုဖိတ်ခေါ်ဖို့ရည်ရွယ်ချက်နဲ့ပထမဆုံးအကြိမ်ရခိုင်ပြည်နယ်ရင်းနှီးမြှုပ်နှံမှုဆိုင်ရာပွဲ2019ကိုတောက်ချာနေမှာစဖွင့်ပြီးစနေနေ့အထိကျင်းပမှာဖြစ်ပါတယ်။ရခိုင်ပြည်နယ်နဲ့ပတ်သက်လို့နိုင်ငံတကာကမြင်ထားသလိုပြည်နယ်တစ်ခုလုံးမှာအခြေအနေဆိုးဝါးနေတာမဟုတ်ဘူးဆိုတာကိုမြင်တွေ့စေချင်တာကပွဲလုပ်တဲ့အဓိကရည်ရွယ်ချက်တစ်ခုဖြစ်တယ်လို့ရင်းနှီးမြှုပ်နှံမှုဆိုင်ရာထိတ်တန့်တာဝန်ရှိသူတူကပြောပါတယ်ဒေတာရင်းအေဂျင်စီစနစ်တကျလုပ်မယ်ဆိုရင်ဖြစ်နိုင်ခြေရှိတယ်လို့ပွဲတွင်ဆွေးနွေးပွဲမှာပါဝင်မဲ့သူတူကလည်းမြင်ပါတယ်ကိုကျော်သိန်းကဆက်ပြီးတော့ပြောပြပေးပါရှင
်ရခိုင်ပြည်နယ်မှာဖွံ့ဖြိုးတိုးတက်မှုနဲ့ရင်းနှီးမြှုပ်နှံမှုဆိုင်ရာလာလာတွေအများကြီးရှိပေမဲ့အဲ့ဒါတွေကိုလူတော်များများကမသိကြတဲ့အတွက်ဒါတွေကိုဖော်ထုတ်ပြသခြင်းနဲ့ရည်ရွယ်ချက်နဲ့ဒီလိုပွဲမျိုးလုပ်တာဖြစ်တယ်လို့ရင်းနှီးမြှုပ်နှံမှုနဲ့ကုမ္ပဏီများညွှန်ကြားမှုဦးစီးဌာနဒါကာညွှန်ကြားရေးမှူးချုပ်ဦးအောင်နိုင်ဦးကပြောပြီးတခြားရည်ရွယ်ချက်တွေကိုလည်းရှင်းပြပါတယ်
ကြတော့ကျွန်တော်တို့ကဒီရခိုင်မှာရှိတဲ့ data and investor တွေကျွန်တော်တို့က foreign ကလာမဲ့နိုင်ငံအကြီးအကဲတွေနဲ့ပြည်သက်ကိုမိတ်ဖွဲ့လေးတစ်ခုအမိပေးတာပေါ့တော့သူတို့ကတော့အနာဂတ်မှာပြည်သက်ကိုရအောင်ကျွန်တော်တို့ကဒီရည်ရည်ကျက်ပေါ့တတိယတော့ကျွန်တော်ပြည်ထဲမှာရှိတဲ့ chart တိုင်းတွေပါပြီးနေတယ်ပေါ့ဗျာအဒီကရှိနေတဲ့မြန်မာနိုင်ငံသားဒီ business plan တွေကိုလည်းဒါရှိနေတဲ့ကျွန်တော်တို့ကဒီ business community နဲ့ရှင်းပြပေးတာပေါ့ဒီလိုကျွန်တော်လုပ်တာပါဗျာ
ရခိုင်ပြည်နယ်အထူးသဖြင့်ပြည်နယ်မြောက်ပိုင်းမှာမတိမငြိမ်အခြေအနေတွေဖြစ်ထားပြီးတဖက်ဘင်္ဂလားဒေ့ရှ်နိုင်ငံကိုဒုက္ခတွေအများပြားထွက်ပြေးသွားကြသလိုလက်ရှိမှာလည်းတပ်မတော်နဲ့ရခိုင်လူမျိုးစုလက်နက်ကိုင်အဖွဲ့ EA တို့အကြားတိုက်ပွဲတွေဆက်ဖြစ်နေတာပါနိုင်ငံတကာမြင်မှာလည်းရခိုင်ပြည်နယ်လို့ဆိုရင်တကယ်ကိုအခြေအနေဆိုးနေတဲ့ဒေသကြီးတစ်ခုလို့မြင်နေကြတာကြောင့်ဒီလိုအချိန်မျိုးမှာရင်းနှီးမြှုပ်နှံမှုတွေဝင်လာအောင်ဆွဲဆောင်ဖို့ရည်ရွယ်ချက်နဲ့ဒီလိုပွဲမျိုးလုပ်တာကအချိန်အခါတင်လျော်ပါရဲ့လား ဒီမေကွန်းအပေါ်ဥအောင်နိုင်ဦးရဲ့ဖြေကားတော့
တကယ်တော့ဒါမှဖြစ်နေတာကဒီရတိုင်းဒီလျောက်ကြားမှာရှိတဲ့မြို့နယ်နှစ်ခုသုံးခုပါပဲဒီလိုဖြစ်တယ်လို့ဒီနေတော့မျိုးနဲ့ဆက်ကနေပြည့်စုံနေတာတကယ်ဖြစ်တာမျိုးနဲ့နှစ်ခုသုံးခုပဲရှိတယ်။ဒါနဲ့မျိုးနဲ့ကတော့ဒီဒီနေနဲ့သူ့ဘာလို့လောက်ကတော့ပြည့်စုံနေတယ်ပေါ့။အခုကျွန်တော်လုပ်ကြတာလေဒီအချိန်မှာသူထင်ထားတယ်လို့ပြောအများထင်ထားတယ်လို့ဒီနိုင်ငံကမီဒီယာတွေမှာပေါ်ပေါ်ထားတယ်လို့ဆိုရမယ့်အခြေအနေပေါ့ဒီဆိုတာမြင်မြင်ကြည့်ပြီးဟိုမြင်သွားပြီးနေတာပါဒါကြီးရွေးချယ်လက်ပါပါလေက
အခုပွဲလုံးမဲ့ငပလီကန်းကြီးအပါအဝင်တခြားနေရာတွေမှာရခိုင်မြောက်ပိုင်းကအခြေအနေတွေရဲ့လွှမ်းမိုးမှုတခုခုဘာမှမတွေ့ရပဲအေးအေးဆေးဆေးပဲရှိနေတယ်လို့ပွဲတွင်ခီးသွွားလုပ်ငန်းကဏ္ဍဆိုင်ရာဆွေးနွေးပွဲမှာပင်တိုင်ဆွေးနွေးသူတူအဖြစ်ပါဝင်မဲ့အမှုပညာနဲ့အထက်လေးဆိုင်ရာပြပွဲစီစဉ်သူနဲ့အထက်လေးဒီဇိုင်နာSunflowers လူမှုစည်းပွားအဖွဲ့ကဒေါ်ဖြူဤသိန်းက VUE ကိုပြောပါတယ်ဒီပွဲကိုအခုလိုအချိန်မှလုပ်တာအချိန်ကတင့်တယ်လို့အပြေးဝမတင်ပေမဲ့လည်းအကောင်းမြင်ဘက်ကကြည့်ပြီးသူကအခုလိုပြောပါတယ
်ဒီပွဲရဲ့သမားတွေအနေနဲ့ကတော့ဒီလိုရောက်ပြီးတော့ဒီလိုမျက်မြင်တွေ့ပြီးတော့လည်းစဉ်းစားကောင်းစဉ်းစားမယ်ဒါပေမဲ့လည်းဟိုဘက်မှဖြစ်နေတဲ့ဟာတွေနဲ့လည်းရှင်ပြီးစဉ်းစားနိုင်တဲ့အထက်ကြောင့်မလို့တရားရခံလုံးပြီးတော့လက်ရှိအချိန်မှလုပ်တင်တယ်လို့တော့မတင်ပေမဲ့လို့တစ်ဖက်ကလည်းပဲအကောင်းမြင်ဘက်ကတွေးမယ်ဆိုလို့ရှိရင်တော့ဒါဒီဘက်မှာလည်းဒါကလုတ်တဲ့အတွက်ကြောင့်မလို့ဒီဘက်နေမြေဒေသကတော့ခိုးဘက်နဲ့မတူဘူးဆိုတဲ့ဟာကိုများပြကျင်နေလားလို့လည်းထင်ပါတယ
်ဖေဖော်ဝါရီလ21ရက်ကြာသပတေးနေ့မှာရခိုင်ဝန်ကြီးချုပ်ရဲ့တူစုပွဲနဲ့ညစာတက်ခင်းကျူးမှုပွဲနဲ့စတင်ပြီးတောက်ကြာနေ့မှာတော့ဖွင့်ပွဲနဲ့အတူနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်မင်းကွန်းပြောမှာဖြစ်ပါတယ်အဲဒီနောက်ပြည်တော်စုဝန်ကြီးဦးတောင်ထွန်းရခိုင်ပြည်နယ်ဝန်ကြီးချုပ်နဲ့မြန်မာနိုင်ငံဆိုင်ရာဂျပန်တမ်မတ်ကြီးတို့ကလည်းမိန့်ခွန်းတွေပြောကြားဖို့ရှိပါတယ်။အခြားအစီအစဉ်တွေထဲမှာသဘောတူညီချက် MOU လက်မှတ်ရေးထိုးပွဲအခမ်းအနားတစ်ခုပါတယ်လို့ဆွေးနွေးပွဲတွေလုပ်ကြမှာလည်းဖြစ်ပါတယ်။လက်မှတ်ရေးထိုးမဲ့ MOU ကဘာဆိုတာကိုတော့အတိအကျမသိရသေးပါဘူး။ပြည်တွင်းပြည်ပချိတ်ဆက်ဖို့စီစဉ်ထားတဲ့လုပ်ငန်းကဏ္ဍတွေကတော့ငွေမြူရေးနဲ့ငါးဖန်းလုပ်ငန်း၊ဟိုတယ်နဲ့ခီးသွွားလုပ်ငန်း၊စိုက်ပျိုးရေး၊အခြေခံအဆောက်အအုံ၊အိုးအိမ်ချမ်းမြေ၊စွမ်းအင်၊ကုန်ထုတ်လုပ်ငန်းနဲ့စားတောက်ကုန်လုပ်ငန်းတွေဖြစ်ပါတယ်။ဒီတော်ရဲမှာအေးချမ်းမယ်စနေကြလုပ်မယ်ရေရှည်စီမံကိန်းနဲ့လုပ်မယ်ဆိုရင်တော့အဲ့ဒီလုပ်ငန်းကဏ္ဍတွေကိုအောင်မြင်လို့ဖို့ဖြစ်လာနိုင်ပေမဲ့အခြေခံဆောက်အုံပိုင်းအားကောင်းလို့ဖို့တော့လိုတယ်လို့ဒေါ်ဖြူဤသိန်းကပြောပါတယ်
ဒီလုပ်ငန်းနဲ့ပတ်သက်တဲ့ဒီငားတွေပုံစံတွေဆိုရင်အများကြီးထွက်ပါတယ်တကယ်လုပ်မယ်ဆိုလို့ရှိရင်တော့ဖြစ်နိုင်တယ်ပေါ့နော်ဒါပေမဲ့တခုရှိတာကနပြောသလိုငပလီလိုတနေရာတဲကလမ်းပန်းခရီးဆက်သွယ်ရေးကလက်ကူနေုံတခုရဲ့နဲ့မရပါဘူးတခြားနေရာတွေလည်းဒီလိုမျိုးတွားလာရေးလက်ကူမှလည်းပဲစီးပွားရေးကအဆင်ပြေချောမွေ့မှဖြစ်တာမလို့ဒီဟိုရွာရီရွာရီမှာစားငင်ရေးပဲဝင်နေတဲ့အတွက်ကြောင့်မလို့ရေတူမရှိတဲ့အတွက်ကြောင့်မလို့မိုးဝင်းမှာရေခံပြီးတော့မှသူတို့တွေတောက်တုံးရေးအဖြစ်တုံးရတာတွေတွေ့ရတဲ့အခါကျတော့လေလုပ်ငန်းတကယ်လုပ်မယ်ဆိုလို့ရှိရင်အဲ့ဟာတွေကအရင်ဦးဆုံးဖြစ်ပြီးတော့မှလုပ်မယ်ဆိုရင်တော့အားလုံးပြတ်ပိုးဆင်ပြေမယ်ဖြစ်တယ်
။ဒီပွဲကိုရခိုင်ပြည်နယ်အစိုးရကဥဆောင်လုပ်တာဖြစ်ပြီးဒိုင်ကာကလိုအပ်တာတွေကိုဝန်ဝန်ကူညီဆောင်ရွက်ပေးတယ်လို့ဥအောင်နိုင်ဦးကပြောပါတယ်။နိုင်ငံတကာဘက်ကတော့ဂျပန်နိုင်ငံ PP ဆိုင်ရာပူးပေါင်းဆောင်ရွက်အေဂျင်စီ JICA နဲ့ဂျပန်နိုင်ငံပြည်ပကုန်သွယ်ရေးအဖွဲ့ JETRO တို့ကပံ့ပိုးကူညီကြတာပါ။အခုချိန်ထိစီးရင်ပေးထားသလောက်ပါဝင်တက်ရောက်မဲ့သူ6ယောက်ကျော်ရှိပြီးအဲ့ဒီအထဲမှာနိုင်ငံသားကြီးညီမျိုးနန်းသူတွေနိုင်ငံတကာတန်တမန်အဖွဲ့အစည်းတွေနဲ့စီးပွားရေးအဖွဲ့အစည်းတွေကလူ200ကျော်လောက်တက်ရောက်ဖို့ရှိပြီးဂျန်နာကတော့ဒေသခံတွေနဲ့တခြားတိုင်းဒေသကြီးပြည်နယ်တွေကဖြစ်တယ်လို့ဦးအောင်နိုင်ဦးကပြောပါတယ်ခင်ဗျာ
ကိုကျော်ကျော်သိမ်းပါရှင် VOE ကအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်ကို Radio ကတာမက VOE Internet ဆာမျက်နှာ burmese.voenews.com မှာနားဆင်နိုင်တယ်လို့ VOE ရဲ့ Facebook ဆာမျက်နှာ VOE Burmese News မှာလည်းကျွန်တော်တို့အခုထုတ်လွှင့်နေတဲ့တချိန်ထဲမှာပဲတိုက်ရိုက်နားဆင်နိုင်ပါတယ်အခုဆက်ပြီးတော့သတင်းလွှာတွေကိုဆက်လက်ထုတ်လွှင့်ပေးပါဦးမယ်မလေးရှားနိုင်ငံရောက်နေတဲ့ရိုဟင်ဂျာမိန်းကလေးငယ်တွေအတင်းအကျပ်အိမ်တောင်ပြုတ်ခိုင်းခံရတာမျိုးတွေကိုတားဆီးအရေးယူပေးဖို့ Fortify Rights လူအခွင့်အရေးအဖွဲ့ကမလေးရှားအာဏာပိုင်တွေကိုတိုက်တွန်းခဲ့ပါတယ်။မလေးရှားရောက်နေတဲ့ရိုဟင်ဂျာအမျိုးသမီးနဲ့မိန်းကလေးငယ်တွေဟာတရားမဝင်နေထိုင်နေရတဲ့အခြေအနေမှလည်းဥပဒေအရအကာအကွယ်မဲ့ဖြစ်နေတယ်လို့ထောက်ပြပါတယ်။ဒီအကြောင်းကိုကိုသားညုံကစုံစမ်းမေးမြန်းထားပါရဲ့ရှင်။
မလေးရှားရောက်နေတဲ့ရွန်ဂျာဒုက္ခသည်တွေဟာမြန်မာနိုင်ငံထိုင်းနိုင်ငံတို့ကတဆင့်နေဆက်ဖြတ်ကျော်ပြီးတော့ရောက်လာသူတွေရှိတယ်လို့အတော်များများကတော့ပင်လယ်ပိုင်းကနေပြီးတော့ဝင်ကြတာပါ။စာဝတ်နေရေးနဲ့ငွေကြေးအခက်အခဲတွေကြောင့်ရွန်ဂျာမိသားစုတွေဟာငွေရတဲ့သူတို့ရဲ့တမိငယ်တွေကိုအတင်းအိမ်အောင်ပြုတ်ခိုင်းပြီးတော့မိသားစုရပ်တည်ရေးအတွက်ဖြည့်ရှင်းနေကြတယ်လို့45 Rights ကထုတ်ပြန်ပါတယ်။ဒါ့အပြင်မလေးရှားနိုင်ငံမှာအိမ်အောင်ပြုတ်ဖို့ဆိုတဲ့အကြောင်းပြချက်နဲ့ရွန်ဂျာမျိုးသမီးငယ်တွေဟာလူကုန်ကူးခံရသူတွေလည်းဖြစ်လာတယ်လို့ထောက်ပြထားပါတယ်။ဒါကြောင့်လည်းမလေးရှားနိုင်ငံတွင်ရောက်နေတဲ့ရွန်ဂျာအမျိုးသမီးနဲ့မင်းကလေးငယ်တွေကိုအကူအညီပေးကြဖို့တိုက်တွန်းတာဖြစ်တယ်လို့45 Rights အဖွဲ့ရဲ့အမှုဆောင်ညွှန်ကြားမှု Amy Smith က VOA ကိုပြောပါရယ်
We need to find ways to make sure that women and girls have access to opportunities, livelihoods,
သူတို့ရဲ့စာဝင်နေရေးပညာရေးဒီလိုအခွင့်အလမ်းတွေရရှိဖို့နဲ့အခြေခံအဖြစ်သူတို့ကိုအကာအကွယ်ပေးဖို့နည်းလမ်းတွေရှာဖို့လိုပါတယ်။ဒါဝန်မလေးရှားအစိုးရအနေနဲ့အလွယ်တကူလုပ်နိုင်မှာပါရှင်။
ဒုက္ခသည်တွေကိုအစိုးရအကြောင်းတွေမှာပေးတက်ဖို့နောက်ဆေးရုံတွေမှာကျန်းမာရေးဆောက်ရှောက်ခွင့်ပေးဖို့နဲ့အလုပ်ကိုင်ခွင့်လမ်းတွေပေးဖို့မလေးရှားအစိုးရအနေနဲ့စဉ်းစားသုံးသပ်နေပြီဆိုပြီးတော့မလေးရှားနိုင်ငံရဲ့ဝန်ကြီးကပြောတဲ့အကြောင်း45 rights ရဲ့ထုတ်ပြန်ချက်မှာဖော်ပြပါတယ်။ကလေးငယ်တွေကိုအတင်းအိမ်အောင်ချထားတာကိုတားမြစ်ဖို့ဒုက္ခသည်မိသားစုတွေအတွက်ပညာရေးကျန်းမာရေးအလုပ်ကိုင်ခွင့်လမ်းတွေပေးဖို့မလေးရှားဆွေးရအနေနဲ့အလျင်မြန်ဆောင်ရွက်ပေးဖို့လိုတယ်ဆိုပြီးတော့မလေးရှားခြေစိုက်တဲ့ Ranger မျိုးသမီးဖွံ့ဖြိုးရေးကွန်ရက်ကလည်းတိုက်တွန်းနေပါတယ်။ Ranger မျိုးသမီးနဲ့ကလေးငယ်တွေဟာဥပဒေအရအကာအကွယ်မဲ့ဖြစ်နေတယ်လို့ Ranger မျိုးသမီးကွန်ရက်ရဲ့ညွှန်ကြားမှု Sarifa Shakira က VOA ကိုပြောပါတယ်။
Rohingya women and girls in Malaysia, first of all, they are not protected under any law because Malaysia is not signatory to refugee 1951 refugee convention.
အရင်ဆုံးပြောရရင်မလေးရှားမှာရှိတဲ့ Ranger အမျိုးသမီးတွေ main clinic တွေအတွက်အကာအကွယ်ပေးဖို့ရာဘာဥဒေမှာရှိနေတာပါပဲ။မလေးရှားနိုင်ငံဟာ1950ခုနှစ်ဒုက္ခသည်တွေဆိုင်ရာကုလသမဂ္ဂသဘောတူညီချက်ကိုလက်မှတ်မထိုးထားပါဘူး။ဒါကြောင့်ဒီအမျိုးသမီးတွေ main clinic တွေအတွက်အကာအကွယ်ပေးဖို့ဥပဒေဆိုတာမရှိပါဘူး။ဒါကြောင့်လည်းသူတို့ဖြစ်ခဲ့သမျှတွေအပေါ်တရားရေးအရာအရေးယူဖို့အတော်ခက်ပါတယ်။
ယူနီစီယာကုလသမဂ္ဂဘက်ကတော့မလေးရှားမှာရှိတဲ့ရွန်ဂျာဒုက္ခသည်တွေကိုအကာအကွယ်ပေးဖို့နဲ့နေထိုင်စရာတွေပေးဖို့အစီအစဉ်တွေလှုပ်ဆောင်တာမျိုးတော့ရှိပါတယ်။ဒါပေမဲ့လို့အဲ့ဒီရောက်နေတဲ့ရွန်ဂျာအတိုင်းဝန်တစ်ခုလုံးအတွက်လုံလောက်အောင်ဆောင်ရွက်ပေးနိုင်တဲ့အခြေအနေမှမရှိဘူးလို့ရှာရီဖာကပြောပါတယ်။တချင်ထဲမှာပဲမလေးရှားပြည်သူတွေဘက်ကလည်းမလေးမှာရှိတဲ့ရွန်ဂျာတွေနဲ့ပတ်သက်ပြီးတော့စိုးရိမ်မှုရှိနေတယ်လို့သူကပြောပါတယ်။
People in Malaysia think that Rohingyas want to live in Malaysia forever and asking citizenship.
ရောက်လာရွေးကြတွေကဒီမှာပဲအမြင်နေလိမ့်မယ်မလေးရှားနိုင်ငံသားအဖြစ်ရောတခြားခွင့်ရေးတွေရောတောင်းခံလိမ့်မယ်လို့မလေးရှားပြည်သူတွေကယူဆနေကြပါတယ်တကယ်တော့ကျမတို့ကနိုင်ငံသားဖြစ်ဖို့တောင်းနေတာမဟုတ်ပါဘူးကျမတို့တောင်းနေတာကပညာရေးလိုမျိုးကျန်းမာရေးစောင့်ရှောက်မှုလိုမျိုးအလုပ်လုပ်ကိုင်ခွင့်လိုမျိုးအခြေခံအခွင့်အရေးရပိုင်ခွင့်တွေပါပဲ
45 rights အနေနဲ့အိမ်အောင်သည် Ranger main clinic နဲ့တွေ့ဆုံမေးမြန်းပြီးတော့ဒီအစီအစဉ်သာထုတ်ပြန်တာဖြစ်တယ်လို့ဆိုပါရယ်အတင်းအိမ်အောင်ပြုခံရတဲ့ main clinic တွေဟာအသက်73နှစ်14နှစ်အထိငယ်တဲ့ကလေးငယ်တွေပါပါဝင်တာကိုတွေ့ရပါတယ်တဲ့ဒါကြောင့်မလို့ Bangladesh ဘက်က Ranger ဒုက္ခသည်စခန်းတွေထဲမှာနေထိုင်မှုကြက်တင်းနေကြတဲ့မိသားစုတွေဟာသူတို့ရဲ့တမိငယ်တွေကိုမလေးရှားမှာအိမ်အောင်ချထားဖို့လူကုန်ကူးသူတွေကိုငွေပေးပြီးတော့ပို့နေတဲ့အနေအထားအထိပါရောက်လာတယ်လို့အစီအစဉ်ကဖော်ပြပါတယ် 45 rights အနေနဲ့ Ranger အမျိုးသမီးတွေနဲ့ပတ်သက်လို့အခြေအနေတွေကိုအခုဒီဂျနီဗာမှာရှိတဲ့စီတော်အမျိုးသမီးများပေါ်ခွဲခြားဆက်ဆံမှုလုံအောင်ပပျောက်ရေးကော်မတီအစည်းအဝေးကိုအစီအစဉ်ပေးပို့ထားပြီးမယ်အခုဒီမလေးရှားကိစ္စကိုတော့ထည့်သွင်းနိုင်ခြင်းမရှိပါဘူးဒါပေမဲ့လည်း Ranger ဒုက္ခသည်တွေနဲ့ပတ်သက်လို့လက်ရှိမလေးရှားညွန်မောင်းဆွေးအနေနဲ့ဒီပရိပခါတွေကြောင့်ထွက်ပြေးလာရတဲ့ဒုက္ခသည်တွေကိုအကူအညီပေးလိုတဲ့သဘောထားရှိနေတာအတွက်သူတို့တင်ပြတဲ့ဒီအခြေအနေကိုမလေးရှားဆွေးရဘက်ကအရေးယူလာလိမ့်မယ်လို့မျှော်လင့်ထားတဲ့အကြောင်းလဲ 45 rights ကပြောပါတယ်ခင်ဗျာ
ကိုတန်းညုံစုစည်းတင်ပြပေးခဲ့တာပါရှင်။အခုဆက်ပြီးလာမယ့်စနေညဓာတ်ရိုက်လိုင်းစီစဉ်မှာဘာရီဆွေးနွေးကြမလဲဆိုတာကိုအသိပေးလိုပါတယ
်။ဘာရီရှင်။လက်နက်ကင်ပရိပခါတွေလူခွင့်ရေးပြဿနာတွေရှင်နေရတဲ့ရခိုင်ပြည်နယ်မှာစီးပွားရေးရင်းနှီးမြှုပ်နှံသူတွေကိုဆွဲဆောင်ဖို့ကျင်းပမဲ့ညီလာခံတစ်ခုကိုဒီသတင်းပတ်ထဲငပလီအပန်းပြေကမ်းခြေမှာသုံးရက်ကြာကျင်းပနေပါပြီ။ဒီနည်းလမ်းမှုတွေနဲ့အတူစီးပွားရေးဖွံ့ဖြိုးမှုတွေအခွင့်အလမ်းတွေဟာရခိုင်ပြည်နယ်အချက်အလက်ကိုဖြည့်ဆည်းရမှာဘလောက်ထိတုံ့အားဖြစ်လာနိုင်ပါလဲ။ရင်းနှီးမြှုပ်နှံမှုတွေကြောင့်လက်တလောမှာကိုပဲပြဿနာတွေပေါ်နေတဲ့ဒေသမှာစိန်ခေါ်အခဲဆန်းမှုတွေရောဘာတွေရှိနိုင်ပါသလဲဆိုတာကို VOA ရဲ့စနေနေ့ညဓာတ်ရိုက်လေးလိုက်စီစဉ်မှဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညဓာတ်ရိုက်လေးလိုက်အစီအစဉ်ကကြိုဆိုပါရစေ
။အမေစနေညတိုင်းလေလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ရင်းအခုဆက်ပြီးတော့ထိုင်းမြောက်ပိုင်းမှာစိတ်ကြွဆေးပြားတွေတန်းနေချီပြီးဖမ်းမိတဲ့အကြောင်းသတင်းလွှာကိုနားဆင်ရပါမယ်။ထိုင်းမြောက်ပိုင်းချင်းရိုင်ခရိုင်အတွင်းမှာစိတ်ကြွဆေးပြား၅တန်းတည်ဆောင်လာတဲ့ကားနှစ်စီးကိုဒီကနေ့ထိုင်းရဲတပ်ဖွဲ့ကဖမ်းဆီးခဲ့ပါတယ်။ ဒီမူရစ်စီးတွေကိုမြန်မာနိုင်ငံကနေတည်ဆောင်လာတာဖြစ်ပြီးဖမ်းဆီးမှုအတွင်းမှာတော့မြန်မာနိုင်ငံကအခါတိုင်းရင်းသားတဦးကိုအသေးပြတ်ဖမ်းဆီးခဲ့တဲ့အကြောင်းထိုင်းရဲတပ်ဖွဲ့ကပြောပါတယ်။ထိုင်းခြေဆိုင် VUE မြန်မာပိုင်းသတင်းတောက်မတ်အေးမာကသတင်းပေးပို့ထားပါတယ်ရှင်
။ထိုင်းမြန်မာနယ်စပ်ချင်းထိစပ်နေတဲ့ထိုင်းနိုင်ငံမြောက်ပိုင်းမဲဖားလွန်ဒေသဟာမူရစ်မောင်ကိုအဖွဲ့ရဲ့မူရစ်စေဝါတွေတည်ဆောင်ရအဓိကလမ်းကြောင်းဖြစ်ပါတယ်။မြန်မာနိုင်ငံနယ်စပ်တောလမ်းတွေကနေတည်လာတဲ့အနက်ရောင်စာလာ825လုံးနဲ့ပါလာတဲ့စိတ်ကြွစည်းပြား၅တန်းကိုမူရစ်စေကယ်ရီသမားတွေကတစ်စက်လက်ခံပြီးမဲချန်းခရင်ကာလန်တိုင်းဖေဖော်ဝါရီလ21ရက်နေ့မနေ့တနာ40အချိန်လောက်မှာတစ်ကက်ကားနှစ်စီးနဲ့မောင်းနှင်တည်ဆောင်လာခဲ့တာဖြစ်ပါတယ်။ချင်းရိုင်လိုင်စင်နံပါတ်နဲ့ကားနှစ်စီးကိုအမှတ်9နယ်မြေစစ်ဆေးဂိတ်ကစစ်ဆေးဖို့အတွက်တားဆီးခဲ့တဲ့အခါမှာကားမောင်းသူတွေဟာရဲတပ်ဖွဲ့ကိုတနက်နဲ့စတင်ပစ်ခတ်ပြီးမောင်းပြေးခဲ့တယ်ဆိုပြီးထိုင်းရဲတပ်ဖွဲ့ကဆိုပါတယ်။ရဲတပ်ဖွဲ့ဝင်တွေကပြန်လည်ပြစ်ခတ်တဲ့အခါမှာတော့ကားတစ်စီးပေါ်ကမောင်းသူကိုထိမှန်ခဲ့ပြီးလမ်းမဘေးကိုထိုးရက်သွားခဲ့ပြီးတဲ့နောက်တခြားကားတစ်စီးမှလည်းကားကိုရက်ပြီးမောင်းသူဟာထွက်ပြေးသွားခဲ့ပါတယ်။တနက်ထံရနဲ့တေဆုံးခဲ့သူဟာထိုင်းတောင်ပေါ်သားလက်မှတ်ကင်ဆောင်ထားတဲ့အသက်29နှစ်အရွယ်အခါတိုင်းရင်းသားတဦးဖြစ်ကြောင်းနာမည်နဲ့တကွထိုင်းရဲတပ်ဖွဲ့ကထုတ်ပြန်ခဲ့ပါတယ်။ပိတ်ဆို့ဖမ်းဆီးမှုတွေကြားကအခုလိုပဲထိုင်းမြန်မာနယ်စပ်ကနေတန်းနဲ့ချီတဲ့စိတ်ကြွစည်းကြားတွေဟာဆက်လက်တည်ဆောင်လာနေရတဲ့ပတ်သက်ပြီးထိုင်းမူရစ်နိုင်ငံရဲ့မှုကြီးချင်နာဖတ်ဆရစင်ပြောတော့တာကတော့
ကိုယ်ကြိုက်ကောက်ခဏတိုင်းဘုံမဆုံးဘုံပြပေါ်တယ်ဘုံမငင်ကိုရင်ဒီပေါ်နဲ့သက်ကုန်ရောက်မရတဲ့
မူရစ်စေဝါနဲ့စစ်ခင်းနေရတဲ့အချိန်မှာမူရစ်ရာဇာတွေကစိတ်ကြစည်းကြတွေကိုတန်းနဲ့ချီပြီးတည်ဆောင်လာနေတာပါသူတို့တွေကိုဖမ်းမိနိုင်အောင်အချိန်ယူပြီးထောက်လန်းခဲ့ရပါတယ်အရေးကြီးတာကသတင်းအချက်လက်တွေမှန်ကန်ဖို့ပါအခုလဲကြိုတင်သတင်းရထားတာကြောင့်ပိတ်ဆို့ဖမ်းဆီးနိုင်တာပါဆိုပြီးပြောဆိုသွားပါတယ်ထိုင်းဆိုရကပြီးခဲ့တဲ့နှစ်ကုန်ပိုင်းကစပြီးမူရစ်စေဝါနဲ့ပတ်သက်လို့၃လအတွင်းနှိမ့်နှင်းမယ်ဆိုပြီးစီမံချက်ချလာခဲ့ပါတယ်။လက်ရှိမှာတော့ထိုင်းမြန်မာနယ်စပ်ဖြစ်တဲ့ထိုင်းမြောက်ပိုင်းကိုတော့မူရစ်စေဝါနှိမ့်နှင်းရေးစစ်ဆင်ရေးဇုံဖြစ်သတ်မှတ်ပြီးမူရစ်စေဝါတွေကိုနေ့စဉ်ဖမ်းဆီးနေတာလည်းဖြစ်ပါတယ်ရှင်။
ထိုင်းခြေဆိုင် VUE မြန်မာပိုင်းသတင်းတောက်မှအေးမှသတင်းပေးပို့ထားတာပါသောတာရှင်တို့အခုနားဆင်နေကြရတာက VUE မြန်မာပိုင်းရဲ့ကြာတာပရိနေညပိုင်းထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်အခုဆက်ပြီးတော့နားဆင်ရမယ့်သတင်းမှာတော့ American ပြည်ထောင်စုမှအဆင့်မြင့်ပညာသင်ကြားလိုတဲ့မြန်မာလူငယ်ကျောင်းသူကျောင်းသားတွေအတွက်ပညာရေးဆိုင်ရာအခွင့်အလမ်းကောင်းတွေရစေဖို့ပညာရေးပြပွဲကိုနှစ်စဉ်စီစဉ်ကျင်းပပြီးတဲ့အကြောင်း American သံမတ်ကြီး Scott Marcio ကပြောပါတယ်တက္ကသိုလ်ပေါင်း30ကျော်ပါဝင်တဲ့2019 American ပညာရေးပြပွဲကိုရန်ကုန်မြို့ American Center မှာဒီကနေ့နေ့လယ်ပိုင်းကကျင်းပခဲ့တာပါဒီအကြောင်းကိုကိုယ်တိုင်သွားရောက်သတင်းယူခဲ့တဲ့ VOA မြန်မာပိုင်းသတင်းတောက်ကိုဇော်ထက်ကရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်ရှင်
2019အမေရိကန်ပညာရေးပြပွဲကိုရန်ကုန်အမေရိကန်စင်တာမှာဖေဖော်ဝါရီ21ရက်ကကျင်းပခဲ့တာပါ။ဒါနှစ်တိုင်းလုပ်တဲ့ပွဲတစ်ခုဖြစ်သလိုဒီလိုလုပ်ရတာကလည်းကောင်းမွန်တဲ့အမေရိကန်ပညာရေးစနစ်နဲ့လူငယ်တွေကိုထိတွေ့စေချင်လို့ဖြစ်ကြောင်းအမေရိကန်သံမတ် Scott Marcio ကပြောပါရယ်
။ Well, we're having this university fair because it's an opportunity for students who are thinking about studying.
ကျွန်တော်ကလူပညာရေးပွဲလုပ်ရတာကအမေရိကန်မှာကျောင်းတက်ချင်တဲ့ကျောင်းသားတွေအမေရိကန်တက္ကသိုလ်တွေကကျောင်းကိုယ်စားလှယ်တွေနဲ့တရက်ပြည့်စုံပြီးကျောင်းရဲ့အသေးစိတ်အချက်လက်မေးမြန်းလို့ရအောင်ပါ။အဲ့ဒါကြောင့်ကျောင်းသားတွေပို့ပြီးအမေရိကန်မှာပညာသင်နိုင်မှုကောင်းတဲ့ပညာရေးစနစ်ကနေအခွင့်အလမ်းတွေရနိုင်မှုကျွန်တော်တို့သူတို့ကိုတွန်းအားပေးနိုင်အောင်ကြိုးစားနေရပါ
။ပါဝင်ပြသရတဲ့တက္ကသိုလ်34ခုထဲမှာဒေတာကောလိပ်ကျောင်းတွေနဲ့အစိုးရတက္ကသိုလ်တွေအများဆုံးပါဝင်ပါတယ်။ထူးခြားတဲ့ကျောင်းသားတွေကိုပညာသစ်စုပေးပြီးကျောင်းအခကိုလည်းလျှော့ချပေးရတာဒီပွဲရဲ့ထူးခြားချက်ဖြစ်နေရလို့ရန်ကုန်အကယ်ဒမီကျောင်းသားကိုခန့်ဝေရန်ကပြောပါတယ်
။ဒီနေ့ပွဲမှာတချို့ကျောင်းတွေကမထင်ရပဲနဲ့ဟိုစကောလာရှစ်ပေါ့ပတ်စံအမှတ်ကောင်ပတ်စံလျှော့ပေးရပေါ့လျှော့ပြီးတော့ကျောင်းဈေးနည်းနည်းတက်တာနဲ့ပိုထင်လောက်တဲ့ပိုတက်တာပေါ့ကျောင်းချို့ကျောင်းတွေကတော်တော်များအဲ့အားလေးကောင်းပါ
။ကျောင်းသားဗီဇာကိုဘယ်လိုလျှောက်ထားရယူနိုင်လဲဆိုတာနဲ့ပတ်သက်ပြီးမေးမြန်းသိရှိနိုင်ဖို့အတွက်လည်းအမေရိကန်ပညာရေးအတိုင်ပင်ခံဌာနအရာရှိတဦးကဒီနေ့ပွဲမှာလာရောက်ရှင်းပြပေးပါတယ်။ဖေဖော်ဝါရီ19ရက်တုန်းကလည်းဒီပညာရေးပြပွဲကိုမန္တလေးဂျက်ဖာဆန်စင်တာမှာအမေရိကန်တာဝန်ကဦးစီးပြီးကျင်းပခဲ့ပါသေးတယ်
။ကိုစော်ထက်သတင်းပေးပို့ထားတာပါရှင်။ VOE ကိုအင်တာနက်ကနေပြီးဝေဖန်ကြံပေးစာတွေပေးပို့လို့တဲ့သောတာရှင်တွေနားဆင်လို့တဲ့တေးသချင်းတွေတောင်းယူလို့တဲ့ဆိုရင် VOE email လိပ်စာက burmese@voanews.com ဖြစ်ပါတယ်။စာတိုက်ကနေဆက်သွယ်လို့ရင်တော့ VOA American အတံမြန်မာပိုင်းစီစဉ်ရန်ကုန်စာတိုက်ကြီးစာတိုက်တက်တာအမှတ်855ကိုစာရေးသားဆက်သွယ်နိုင်ပါတယ်ရှင်
VOA
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း၆နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့၈နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါရှင် VOA မြန်မာပိုင်းအစီအစဉ်ရဲ့ကြာတာပြီးညပိုင်းထုတ်လင်းချက်တွေကိုည10နာရီအထိလိုင်းဒိုမီတာ1925နဲ့32တို့ကနေဆက်လက်ပြီးတော့ထုတ်လင်းပေးနေပါတယ်။အခုဒုတိယပိုင်းနိုင်ရွဲအစီအစဉ်မှာအပတ်စဉ်ကဏ္ဍတွေဖြစ်တဲ့ကျန်းမာရေးကဏ္ဍမြမရေးတုံသက်ချက်နဲ့အတူတိုင်းရင်းသတင်းလွှာကဏ္ဍမှာရှမ်းပြည်မြောက်ပိုင်းကြောင်မဲမြို့နယ်ရှမ်းလက်နက်ကင်တပ်ဖွဲ့အချင်းချင်းတိုက်ပွဲဖြစ်ပွားလို့ဒေသခံရာကနေနေရက်ကနေထွက်ပြေးတင်းရှောင်နေရတဲ့အကြောင်း
အခုလောဆယ်တော့ကြောင်မင်းမြို့နယ်ထဲမှာစိုက်ပွဲတွေတော်တော်ကြီးကိုပြင်းပြင်းထန်ထန်ဖြစ်နေရပေါ့နော်။ဒီသေးဆောင်လေးကိုယ်တိုင်ကလည်းပဲစောင်းတွင်းကိုအန်တီနေနဲ့အပက်လူကြီးပြေးနေရတာပေါ့
။ရှမ်းပြည်ပူပေါင်းဆောင်ရွက်ရေးကော်မတီ SSGAC နဲ့ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ်ပြောခွင့်ရဆိုင်းလိပ်ပြောသွားတာပါ။တိုင်းရင်းသတင်းလွှာကဏ္ဍမှာအပြည့်အစုံကိုနှားဆင်ရပါမယ်။အခုရင်ဆုံးတော့ဒီတစ်ပတ်ကျန်းမာရေးကဏ္ဍမှာအစုလိုက်ဝက်သက်ကာကွယ်ဆေးအခမဲ့တူထိုးပေးနေတဲ့အကြောင်းကိုတင်ပြထားပါရစေ။ရန်ကုန်တိုင်းဒေသကြီးကမြို့ခုနှစ်မြို့မှာပြီးခဲ့တဲ့တနင်္ဂနွေနေ့ကစပြီးရှေ့ပတ်ကြတာပြီးနေ့အထိ6လကနေ15နှစ်အရွယ်တွေကိုအခုလိုအပိုဆောင်ဆေးထိုးပေးနေတယ်လို့ကျန်းမာရေးပညာရှင်တွေကဆိုပါတယ်။ဘာကြောင့်အခုလိုဒီပြင်းထန်တဲ့ရောဂါအတွက်အရေးပေါ်သဘောမျိုးအစုလိုက်ထိုးပေးနေရတာပါလဲ။ဒီရောဂါဖြစ်လာရင်ဘယ်လိုသိရှိနိုင်ပြီးဘယ်လိုကုသကာကွယ်သင့်ပါသလဲ။ဒီအကြောင်းကိုကလေးအထူးကုနဲ့ဆေးတက္ကသိုလ်တက်ကလေးကျန်းမာပညာဌာနအငိမ့်စားဌာနမှူးပါမောက်ခဒေါက်တာဆိုးဝင်းကိုကိုဝင်းမင်းကမေးမြန်းပြီးတော့တင်ပြပေးထားပါရဲ့ရှင
်။ Okay, ခရီးသူဆရာဝန်ကြီးနဲ့ပါမောက်ခဒေါက်တာဆိုးဝင်းခင်ဗျာ။ကျွန်တော်တို့ဒီဝက်သက်ကာကွယ်ဆေးကိုအရေးပေါ်အနေထားမျိုးပေါ့နော်။အစုလိုက်အပြုံလိုက်ဒီရန်ကုန်တဝိုက်မှာထိုးပေးနေတယ်လို့ကြားပါတယ်ဆယ်။ဘာကြောင့်မလို့အခုလိုမျိုးအရေးပေါ်သဘောထိုးပေးရလဲဆယ်။အ
ခုတလောမှာဒီဝက်သက်ဖြစ်တဲ့ကလေးကြီးများလာတော့ကိုယ်ရတော့ရှိတယ်လို့ပြောတယ်။ကျွန်တော်တို့ပါဝင်နေမှာတော့ဒီပါမီဆေးရုံမှာဆိုလဲနေတိုင်းတွေ့ညီပါတွေ့နေပါလား။ဒီတက်လက်ကားကြီးမှာတာတော့ပေါ့နော်။ဝက်သက်ကိုဆက်မှုတွေရှိတယ်။ဝက်သက်ကိုကာယောဂအတွင်းမှာတော့ဖြစ်ပေါ်တယ်ပေါ့။အဲဒါကြောင့်မလို့ဒီအရေးပေါ်အနေနဲ့ဆူလိုက်ကာကွယ်ဆေးထိုးတော့လောက်တာပါ။ကျင်းများတဲ့ညနေကိုပူဇော်ပေးပြီးတော့လုပ်တော့ပါနော
်ဟုတ်ကဲ့ဆရာကြီးဘာကြောင့်မလို့ဒီအခုလိုမျိုးဒီကာယောဂအပင်ပေါ့နော်ဖြစ်လာတာလဲဆရာကြီ
းဒီဝက်သက်ကဘာဖြစ်လဲဆိုညသားကဝက်သက်တို့အစီအစဉ်ရသူက6လနဲ့တစ်နှစ်ခွဲမှထိုးပေးတယ်ပေါ့နော်ဒါပေမဲ့အဲ့လိုထိုးတဲ့အခါမှာဒီအန်းချုံမှုက90ရာရင်တော့95ရာရင်တော့ရှိမှဒီလုံစိတ်ချရတာပေါ့နော်ဘာလို့ဆိုလို့ရှိရင်ဒီကာဝယ်မှုမရှိတဲ့10ရာရင်တော့ကျန်နေကြလို့ရှိရင်နောက်နှစ်နှစ်3နှစ်တစ်ချိန်မှာဒီဝက်သက်ကဒီလိုပဲဆူလိုက်ကျယောကတော့ဖြစ်ပေါ်လို့ရှိပါတယ်။ဒါတော့လွန်ခဲ့တဲ့နှစ်နဲ့သုံးနှစ်မှာလည်းဒီလိုပဲဖြစ်ပေါ်တယ်။အဲကြောင့်မလို့ဒီဝက်သက်ကနောက်ပိုင်းဆို2012မှာတစ်ချိန်2015ခုနှစ်မှာတစ်ချိန်9-15နှစ်ကလေးတွေကိုစုလိုက်ဝက်သက်ထိုးတာပေါ့နော်။အဲဒါအကုန်လုံးလုပ်ရပါတယ်။ဒီနှစ်မှာလည်းဒီကတော့2018တည်းကလုပ်ဖို့ပဲ။ဆိုတော့လည်းဒီပြင်ဂျပန်အောင်တော့ကာဝယ်လေးထိုးတာနဲ့ကြားချက်လက်တွေနဲ့ကျွန်တော်က2019အောက်တိုဘာမှာစုလိုက်ပေါ့နော်။တနင်္ဂနွေလို9-15နှစ်အထိဘူဟာလောက်ထားပြီးသားဖြစ်ပါတယ်။ဒါပေမဲ့အဲ့ဒါမတိုင်ခင်အခုဝက်သက်ဖြစ်ပေါင်းမှုများလာတော့အများတဲ့နေရာတွေပေါ့နော်။အများဆုံးကလည်းဒီကလေးပမာတစ်ပြည်လုံးမှာဆိုရန်ကုန်ကအများဆုံးပဲ။အဲရန်ကုန်မှာဒီတချို့မြို့နယ်တွေပေါ့မှာတကုံတောင်တို့အဲဒီသကုံစိတ်ကျမ်းတို့မင်္ဂလာတို့ခြေပီတာလိုင်းတာဆက်တဲ့အဖြစ်များတဲ့မြို့နယ်ခုနှစ်မြို့နယ်မှာအခုချိန်မှာတော့ဒီကာယောဂအတွင်းဖြစ်ပေါ်တဲ့အခါမှာသုံးပြန်ကဝယ်စီထိုးခြင်းပေါ့ဒါကိုအရင်အောက်တိုဘာမှာလုပ်မယ်ဆာဆော့ပြီးလုပ်တဲ့သဘောပါ
။ဟုတ်ကဲ့ဆရာကြီး။အဲ့တော့အခုလိုဒီရန်ကုန်တိုင်းကဒီမြို့တွေမှာဒီကာကွယ်ဆေးပေါ့နော်ဒ ဘလောက်ချိန်ထိအခုတစ်ခါမှထိုးပေးမှလဲဆရာကြီ
းခုတော့ဒီရန်ကုန်တိုင်းကပြင်းများတဲ့အဲဒီ9မြို့နယ်မှာကျွန်တော်ကဒီစုလိုက်9လနဲ့15နှစ်အထိတော့ဒီမြို့နယ်မှာရှိတဲ့အကုန်လုံးကထိုးဖို့လုံခဲ့တဲ့တနင်္လာလမှစပြီးဒီနှစ်ပတ်လောက်ဒါမဲ့အပတ်တန်ဒီဆက်ထိုးမှာပေါ့ဒါမဲ့ဒီပြင်ဒီဝက်တက်ကဝယ်စည်းပါညာအကုန်လုံးကဒီမြို့သားကဝယ်စည်းတို့စီမံချက်ကတော့သူ့တိုင်းသွားနေရပါလေအများအားဒီမြို့နယ်ဆရာမတွေလည်းအိမ်နိုင်ရအောင်လိုက်ထိုးရနေနေတော့တော့ကျေးလက်ကျမကြီးဌာနတွေမှာမြို့နယ်ကျမကြီးဌာနတွေမှာထိုးတယ်မြို့ကြီးတွေမှာရှိတဲ့ကရင်တရားအထက်ဆေးဝန်ကြီးမှာထိုးပြီးတဲ့သူ့ရက်လိုက်ပြီးပုံမှန်ထိုးနေတဲ့အစီအစဉ်များဆက်သွားနေမှာဒါအပေါ်ဆောင်ဆူလိုက်ထိုးပေးတာပ
ါဟုတ်ကဲ့အရင်ထိုးတာပြီးတဲ့သူတွေရောထိုးရမှာဆက်
ဟုတ်ကဲ့ထိုးပါမယ်ရင်ဝက်တက်ကဒီလိုတဘာဝအပြင်ဝက်တက်ပေါင်းရင်တော့တစ်သလုံးတစ်ခါမှပြန်မဖြစ်တော့တစ်သလုံးခဏရှိသွားကာဝယ်လေးထိုးတဲ့အခါကျရင်တော့ကာဝယ်လေးကိုလာမှာတစ်ခါပဲထိုးရင်85ရံလုံးမဲ့အောင်မြင်တယ်ဒီနေ့ခွဲပါမှာထူပါမယ်9လောက်တနည်းခွဲလောက်ထူရင်တော့98ရာရုံးတော့အောင်မြင်တယ်ဒီကလေးရဝတ်တဲ့မကူနိုင်ဒါပေမဲ့အသက်ကြီးလာတာနဲ့များဒီကိုကအကျသွားတယ်ဒါကြောင့်မလို့မှ15နှစ်90အဲ့လိုမျိုးလို့မှဝတ်တဲ့ဖြစ်တာရှိတယ်အဲ့တော့ကျွန်တော်ကကာဝန်လေးနေတဲ့သဘောတရားပဲလို့ဆိုတတ်ထိုးလို့လည်းဘာမှတော့အရင်ရှိပို့ပြီးတော့ကာကွယ်နိုင်မှုစွာကိုမြင့်တင်ပြီးရောက်တာပဲလေဒါကြောင့်မလို့ကျွန်တော်ကစူလိုက်ပြန်လိုက်ထိုးတဲ့နေရာမှာတော့အရင်ထိုးဘူးလားမထိုးဘူးလားစဉ်းစားမနေဘူးကောလုံးဘယ်လိုမျိုးလာထိုးလိုက်
တာဟုတ်ကဲ့ဆရာကြီးဒီအချိန်မီကုသမှုခံယူဖို့ဆိုရင်ဆရာကြီးဒီယောဂဖြစ်ဖြစ်ချင်းသိဖို့လိုတာပေါ့နော်ဘယ်လိုလက္ခဏာတွေကိုအဓိကထားပြီးကြောစောင့်ကြည့်ဖို့လိုမလဲဆရာကြီ
းယောဂကတော့ဒီဝတ္တကဖြစ်တာရယ်ဆရာတော်တော်ကြည့်ပါတော့ပြီးတော့ကျတော့သူကချောင်းဆိုးတဲ့နာစီတဲ့မျက်လုံးတွေမျက်ရည်တွေဖြတ်တယ်မျက်လုံးတွေလည်းညစ်တယ်အပူချိန်တော်တော်လေးကြည့်ပါကြည့်ပြီးတဲ့နောက်မှာမှလည်းရက်ငါးရက်လောက်ကြာလို့ဆင်းဒီနဖူးဆန်စားစားပြီးတော့ဒီဘိတ်နေထွက်တာပေါ့နော်အဲဒီဒီဘိတ်နေထွက်တာကငခုဆန္ဒထွက်တဲ့မျက်နာတော့ဒီကိုလဲပေါ့နော်ဘယ်လိုချက်တော့ခြေောက်ထိရောက်ဖို့တက်ကနှစ်ရက်လောက်ချိန်ပဲပေါ့ဒီကြားမှာတော့အရန်ပြားတယ်အဲ့ဒါပြီးတော့အပြားကျသွားတယ်သူကဗိုင်းရပ်စ်ပိုးချောင်းဆိုတော့လေအပြားကျသွားပြီးတော့ကလေးကပြန်ပြီးတော့လန်လာတယ်ပေါ့နော်ဒါပေမဲ့အိမ်မှာနောက်ဆက်တွဲယောဂါတွေဝင်နေတယ်ပေါ့အဲဝက်သက်ကြောင့်ဆိုးရင်းဖြစ်နိုင်တယ်ဝက်သက်ဝင်းဖြစ်နိုင်တယ်နောက်ပြီးကျလို့ရှိရင်ဟာရချို့တဲ့တာတော့ချာချာပါပါဆိုတော့အုံနောက်ရောက်တာလည်းဖြစ်တတ်တော့အဲ့လိုဖြစ်တော့ဒါပို့ဆိုတော့တဲ့အနေနဲ့ရှိနိုင်တာပေါ့ဒါပေမဲ့ဘုရင်နေပုံနဲ့ပေါင်းနဲ့30 40တော့အောင်ဝတ်တဲ့ဆိုရင်ခင်မီရှင်းနေကုလို့မရဘူးခုရင်ဝတ်တဲ့ငုတ်သွားပြီးဒုက္ခရောက်တတ်တယ်ဆရတဲ့ယူဆမှားနေရှိတယ်အဲ့ဒီကြောင့်ခင်မီကုထုံးနေပေါ့နော်ဆေးရုံဆေးကနေမပြဘူးမကုတာတဲ့တဲ့ဒီဆုံးမှုတွေရှိပါတယ်ဘုရင်ဒီလည်းအဲ့လိုမပြရင်တော့ဒီဆုံးမှုရှိနိုင်တယ်ဒီမလို့ကျွန်တော်ဒီဆေးဝင်ဆေးကနေမှာစနစ်တကျပြတ်သွားတယ်ကျွန်တော်တို့ကတော့ဒီဝက်သက်ဖြစ်နေတဲ့အချိန်ပေါ့နော်ဖျားနေတဲ့အချိန်တော့ဖျားချအောင်လုပ်မယ်ချောင်းဆိုးတက်တာအောင်လုပ်မယ်ဒါစီတက်တာအောင်လုပ်မယ်ပေါ့နောက်ပြီးကြတော့တကယ်လိုအပ်လို့ရှင်လည်းပရိစီဝါဆေးရေးပေးမယ်ဝက်ပြဝင်ချောဖြစ်လဲသက်စားရေးတိုင်းမယ်လိုအပ်ရင်ချောသေးသွင်းမယ်ပေါ့အဲ့လိုမျိုးစနစ်ကျကုသမှုခံလို့ရှိရင်တော့ဝက်သက်ကြောင့်တိကျတာတော်တော်လေးနည်းပါတယ်ဒါပေမဲ့ဘာဖြစ်လဲဆိုဝက်သက်ဖြစ်လိုက်လို့ရှိရင်တဘာဝဝက်သက်ဖြစ်ရင်တော်တော်လေးပြန်မနိုင်ကလေးရအဲ့တော့ကိုယ်လေးချိန်ပိုင်းချသွားနိုင်တယ်အဲ့နောက်ပိုင်းမှာလည်းဒီနှလားတန်နေသုံးလားတန်နေပို့ပြီးတော့ဒီကိုကံကလည်းနည်းနည်းကျနေတဲ့အဆင်မျိုးရောက်သွားတာပေါ့နော်အဲဒါကြောင့်မို့သဘာဝတိုင်းဖြစ်တာတော့မကောင်းဘူးပေါ့နော်ပို့ပြီးတော့ခံစားရတယ်ကာဝယ်လေးထိုးတာတော့ကောင်းဆုံးပါပဲအခုချိန်မှာမထိုးပြသေးလို့ရှိရင်ဥမာစူးလိုက်ပြုံးနဲ့ထိုးတဲ့မြို့တယ်ပေါ့လေကိုရဲ့နေရကမ္ဘာ့ဌာနတွေမှာတွားရောက်ပြီးတော့အများဆုံးထိုးကောင်းပါတယ
်ဟုတ်ကဲ့ဆရာအဲ့တော့ဒီကာကွယ်ဖို့အနေအထားဆိုရင်တော့ဒါကာကွယ်ဆေးကအကောင်းဆုံးလို့ပြောရမှာပါဆရာနော
်ကာကွယ်ဆေးကအကောင်းဆုံးလို့ပြောရင်ဒါလို့ဆိုဝက်သက်ကဒီဆက်စံကြောင်းဝင်ကိုဆက်တဲ့ယောဂါပေါ့နော်တဏှာစီးတဲ့အကြောင်းဆိုတဲ့ဒါနဲ့ကုတာပေါ့အဲ့တော့တယောက်တယောက်မကူးဆက်အောင်ကာကွယ်ဖို့တော်တော်လေးခဲရတာပေါ့နော်နော်နေကလေးချင်းကြောင်းတို့ကြောင်းတို့ဆိုလဲပို့တော့ကုဆက်နိုင်တယ်ပေါ့အဲ့တော့ကြောင်းဆိုလို့ရှိရင်အုပ်ဆိုးမယ်လို့နှာခေါင်းအုပ်သုံးမယ်လို့ဒါပြရတော့အသုံးဝင်တာပေါ့လေသုံးဝင်စလောက်သုံးဝင်ပါဒါပေမဲ့အကောင်းဆုံးကာကွယ်နေရတော့ကာကွယ်ပေးပါမယ်အဝဲလေးကိုကုလားမှာတစ်ချိန်ထိုးမယ်တစ်နှစ်ခွဲမှာတစ်ချိန်ထိုးမယ်ပေါ့နော်ဒီပြင်ပမှာရှိတဲ့ MMR ဆိုတဲ့ဟိုဘဝကိုဝယ်ထိုးရအောင်ဆိုတော့တစ်နှစ်မှာတစ်ချိန်သုံးနှစ်သုံးပုံလေးနှစ်မှာတစ်ချိန်အဲ့လိုထိုးလိုက်တယ်အဲ့လိုထိုးတာလို့ရှင်တော့တော်တော်ကြီးကပဲရပါတ
ယ်ဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်ဆရာ
က
ကိုဝင်းမင်းစီစဉ်တင်ဆက်တဲ့ကျမရေးအစီအစဉ်ပြီးဥအောင်ခင်ရဲ့မြန်မာရေးတုံးသက်ချက်ကိုနားဆင်ရပါမယ်။မြန်မာအစိုးရအဆက်ဆက်ရဲ့အတုံးစည်းရိတ်မှာနှစ်စဉ်နှစ်တိုင်းလုပ်ငန်းပြနေပြီးမြန်မာနိုင်ငံပိုင်လုပ်ငန်းတွေဖြစ်တဲ့ရေနံဓာတ်ငွေနဲ့ကြောင်းမြေရေတနာလုပ်ငန်းရဲ့အခြားစီးရင်ခေါ်ကိုပိုင်ရံမုံငွေကတော့အတုံးစည်းရိတ်လုပ်ငန်းပမာဏထက်၃ဆလောက်ပိုများနေတာကိုဥအောင်ခင်ကရေးသားပြီးကိုညံဝင်းအောင်နဲ့အတူတင်ပြပေးထားပါရဲ့ရှင်။
မအစိုးရရဲ့ဗန်နံငွေမှာနိုင်ငံပိုင်လုပ်ငန်းကရတဲ့ငွေကတဝက်လောက်ပါဝင်ပါလေ။ဒီဘွားကြီးကန္တာအများအပြားမှာနိုင်ငံပိုင်လုပ်ငန်းရှိနေပြီးလုပ်ပိုင်ခွင့်တွေများပြားတာမူတိုင်းပြည်စီးပွားရေးမှာအလွန်အရေးကြီးပါလေ။ဒါပေမဲ့နိုင်ငံပိုင်လုပ်ငန်းအများအပြားရဲ့လုပ်ပိုင်ခွင့်တွေယူရချက်ဟာရှင်းလင်းပြတ်သားမှုမရှိဘဲလုပ်ပုံကင်ပုံဟာလည်းနိုင်ငံတကာမှာသုံးနေတဲ့စံနှုန်းတွေနှိပ်ကျနေတယ်လို့ဆိုပါတယ်။Natural Resource Governance Institute နဲ့ Renaissance Institute ကပညာရှင်တွေဖြစ်တဲ့ Andrew Bauer, Akahin, Kinsotti, Matthew Hamilton နဲ့ Paul Shortell တို့ရေးသားပြုစုပြီးမကြာမီကထုတ်ပြန်တဲ့နိုင်ငံပိုင်လုပ်ငန်းများပြုပြင်ပြောင်းလဲရေးစာရမ်းမှာဖော်ပြထားတာပါပဲ။နိုင်ငံပိုင်လုပ်ငန်းကို Corporation သို့မဟုတ်ပုဂ္ဂလိကပိုင်လုပ်ဖို့စီအစိုးရကိ1990ပြည့်လွန်နှစ်တွေမှာရွယ်ခဲ့ပြီးလွတ်လပ်စွာလုပ်ပိုင်ခွင့်ပေးခဲ့ပါတယ်။အရှုံးပေါ်တဲ့နိုင်ငံပိုင်လုပ်ငန်းအများအပြားကိုပုဂ္ဂလိကပိုင်လုပ်လိုက်တဲ့အတွက်အစိုးရအတွက်ဗန္ဒာရေးဝင်တုံးဝင်ဖို့ရွတ်ကြသွားပါတယ်။အများရတာရှိသလိုအရှုံးပေါ်တာလည်းရှိပါသေး။ကုန်ကျစရိတ်များပြီးကောင်းစွာမလဲပတ်နိုင်လို့ထုတ်လုပ်မှုနဲ့ဝင်ငွေတိုးတက်မှုဘက်မှအားနည်းနေတာလည်းရှိပါသေး
။ဥပမာမြမရေနံတဲ့တဘာဝဓာတ်ငွေလုပ်ငန်းဟာအကျိုးတူကမ်းလွန်လုပ်ွက်တွေကို15ရာခိုင်နှုန်းကနေ20ရာခိုင်နှုန်းအထိသာပိုင်ဆိုင်ပါတယ်။ဒါပေမဲ့နှစ်စဉ်ရောင်းချနေတဲ့ဓာတ်ငွေအားလုံးအတွက်အခွန်အကောက်တွေပေးဆောင်နေရလို့မြမရေနံနဲ့ဓာတ်ငွေလုပ်ငန်းရဲ့ကုန်ကျစရိတ်ဟာပေးသင့်ပေးတိုက်တာတဲ့ပုံများနေပါတယ်။အကျိုးတူလုပ်ကိုင်နေတဲ့နိုင်ငံခြားကုမ္ပဏီတွေအတွက်ပါမြမကအခွန်ဆောင်နေတဲ့သဘောပါပဲ။ဓာတ်ငွေပိုင်လိုင်းအစုဆက်လုပ်ငန်းမှာလည်းဒီပုံစံအတိုင်းပါပဲ။2012မတိုင်မီကနိုင်ငံပိုင်လုပ်ငန်းတွေဟာသူတို့ရတဲ့အမြတ်ငွေအားလုံးစီမံကိန်းနဲ့ဗန္ဓာရေးဌာနကိုပေးသွင်းရမှာဖြစ်ပေမဲ့အပြည့်အဝပေးသွင်းတာမျိုးမရှိခဲ့ဘူးလို့ဆိုပါရယ်နိုင်ငံပိုင်လုပ်ငန်းကများများရပြီးနည်းနည်းပေးတာကိုစီအစိုးရခေတ်ကလက်ခံတဲ့သဘောဖြစ်ပါတယ
်စီအစိုးရခေတ်ကကြီးကြပ်မှုအားနေတာကြောင့်နိုင်ငံပိုင်လုပ်ငန်းပေးသွင်းတဲ့အခွန်ငွေဟာအလွန်နည်းနေတယ်လို့ဆိုပါရယ်ဦးသိန်းစိန်အစိုးရလက်ထက်ပြုပြင်ရေးလုပ်ပြီးမိမိဘာသာရည်တည်ရေးကိုရည်ရွယ်တော့ပြသနာဖြစ်လာပါတယ်နိုင်ငံပိုင်လုပ်ငန်းတွေဟာသူတို့ရဲ့အမြတ်ငွေ55ရာခိုင်နှုန်းကိုသာအစိုးရဗန္ဒာငွေစည်းရင်းနဲ့ထည့်ပြီး55ရာခိုင်နှုန်းကိုအခြားစည်းရင်းများအားသားအကောင့်သို့မဟုတ်ကိုယ်ပိုင်ရန်ပုံငွေအနေနဲ့တင်စီထားပြီးလိုသလိုထုတ်ယူသုံးစွဲကြပါတယ်။2019ဇန်နဝါရီလအထိအခြားစည်းရင်းခေါ်ကိုယ်ပိုင်ရန်ပုံငွေမှာကျပ်ငွေဘီလီယံပေါင်း12,000ရှိနေပါတယ်။အဲ့ဒီနေ့ကဗန္ဒာရေးလုံငွေပြတ်မှုဟာကျပ်ငွေဘီလီယံ4,000သာရှိတာမို့အခြားစည်းရင်းခေါ်ကိုယ်ပိုင်ရန်ပုံငွေဟာအစိုးရအသုံးစရိတ်လုံငွေတဲ့သုံးစပုံများနေတာတွေ့ရပါတယ
်။အမြတ်ငွေအများဆုံးတင်စီထားတဲ့နိုင်ငံပိုင်လုပ်ငန်းကတော့မြမရေနံနဲ့ဓာတ်ငွေလုပ်ငန်းနဲ့မြမကြောင်းမြေရေနံလုပ်ငန်းတွေပဲဖြစ်ပါတယ်။ရေနံနဲ့ဓာတ်ငွေလုပ်ငန်းမှာရှိတဲ့အမြတ်ငွေပမာဏဟာ9နှစ်စာအသုံးစရိတ်ညီမျှပြီးကြောင်းမြေရေနံရောင်းဝယ်ရေးနဲ့တင်စီငွေပမာဏဟာ182နှစ်စာအသုံးစရိတ်နဲ့ညီမျှတယ်လို့ဆိုပါတယ်။မြမရေနံနဲ့ဓာတ်ငွေလုပ်ငန်းဟာအမြတ်ငွေ90ရာခိုင်နှုန်းကိုတင်စီထားတာမို့ကမ္ဘာမှာအများဆုံးဖြစ်ပါတယ်။မလေးရှားနိုင်ငံပိုင်လုပ်ငန်းဟာ20ရာခိုင်နှုန်း၊ထိုင်းမှာ10ရာခိုင်နှုန်း၊ဗီယက်နမ်မှာ18ရာခိုင်နှုန်း၊အင်ဒိုနီးရှားမှာ9ရာခိုင်နှုန်းတင်စီထားကြပါတယ်။ဒါကြောင့်အမြတ်ငွေတင်စီမှုနဲ့သုံးစွဲမှုဆိုင်ရာမူဝါဒချမှတ်ပြီးပြည်သူတွေသိရှိနိုင်အောင်အွန်လိုင်းကနေထုတ်ပြန်ကြေညာဖို့အကြံပေးထားပါတယ်။
ရင်းနှံဓာတ်ငွေနဲ့ကြောင်းမြေလုပ်ငန်းကတင်စီထားတဲ့ကိုပိုင်ရံပုံငွေကိုအကျိုးရှိအောင်ခွဲဝေမယ်ဆိုရင်ကျပ်ငွေ3ထရီလီယံနီးပါးသို့မဟုတ်ကျပ်ငွေတန်ပေါင်း3သန်းနီးပါးထွက်လာနိုင်မယ်လို့ကမှန်းတာပါလေ။ဒါလို့ခွဲဝေသုံးစားလိုက်ပြီးမှရင်းနှံဓာတ်ငွေနဲ့ကြောင်းမြေလုပ်ငန်းတွေဟာပုံမှန်လဲပတ်နိုင်မှာဖြစ်ပြီးတင့်တော်တဲ့ကုန်ကျစရိတ်ကိုလည်းဆက်လက်သုံးစွဲနိုင်မယ်လို့ဆိုပါလေ။ဒါပေမဲ့အမြတ်ငွေသိမ်းဆဲပုံနဲ့ပတ်သက်တဲ့စင်းရင်ဥပဒေပြောင်းလဲလိုက်ုံနဲ့နိုင်ငံပိုင်လုပ်ငန်းတွေဟာပိုပြီးလုပ်ရည်ကိုင်ရည်ရှိလာမှာမဟုတ်ဘူးလို့ဆိုပါတယ်။ ဒါကြောင့်မို့ဥပဒေနဲ့နည်းဥပဒေတွေပုံမူကောင်းမွန်လောက်ပြင်ဆင်ရွေးဆဲတဲ့အပြင်ရွေကျက်အကောင့်ထဲပုံမူနဲ့သွားဆောင်နိုင်မှုမှာလည်းရှင်းလင်းစွာဖော်ပြရပါလိမ့်မယ်လုပ်ငန်းရွေကျက်နဲ့သွားဆောင်ရေးတတ်မှတ်ချက်မရှင်းလင်းတဲ့အတွက်အစိုးရကစောင့်ကြည့်မှုခဲ့နေပါတယ်တာဝန်ဝန်တရားကိုရှင်းလင်းစွာဥပဒေပြဋ္ဌာန်းထားတာမရှိတဲ့အတွက်လုပ်ငန်းထိန်းချောင်းတဲ့နေရာမှာအားနည်းနေရပါတယ်နိုင်ငံပိုင်လုပ်ငန်းရဲ့ဗန္ဒာရေးအချက်အလက်တွေကိုပြည်သူသိရှိအောင်ချပြဖို့လိုအပ်ကြောင်းနိုင်ငံပိုင်လုပ်ငန်းပြုပြင်ရေးစာတမ်းမှာဖော်ပြထားပါတယ်ခင်ဗျာ
။ဥက္ကဋ္ဌရဲ့ညီမရေးတုံ့ပြန်ချက်ကိုနားဆင်ခဲ့ရတာပါရှင
်။လူမှုရေးစီးပွားရေးနိုင်ငံရေးနဲ့ဘာသာရေးနယ်ပယ်တည်တည်မှာလူမျိုးမျိုးတွေရဲ့ယုံကြည်ရာယုံကြည်ရာတွေအားလုံးကိုသူယုံကြည်ရာအစီအစဉ်မှာတင်ဆက်ပေးနေပါတယ်။အပတ်စဉ်တင်ဆက်ပေးနေတာပါ။စောင့်မျှော်နားဆင်ပါဗျာ
။ VOA မြန်မာပိုင်းရဲ့ကြာတာပိုင်းနေ့ညပိုင်းအစီအစဉ်တွေကိုဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုတော့တိုင်းသားဒေသတွေမှာထူးထူးခြားခြားဖြစ်တဲ့သတင်းတွေကိုစူးစီးတင်ဆက်ထားတဲ့တိုင်းရင်းသတင်းလွှာကဏ္ဍကိုအလှည့်ပေးကြအောင်ပါရှင
်။အပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာကကြိုဆိုပါတယ်။မြန်မာနိုင်ငံတဝန်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမကအာမီပါဖီဘာဝိုင်းတို့သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့ချင်းပြည်နယ်ပလောဝကြီးဝါသား၁၁ဦးနဲ့အင်ရှင်ဇနီးမောင်နဲ့အပါအဝင်၁၃ဦးတို့ကိုမတရားအသိဆက်သွယ်မှုပုံမှန်တွေနဲ့ကြောက်တော်မြို့နယ်တရားရုံးမှာတရားစွဲဆိုထားပါတယ်RCSS နဲ့ SSPP တို့ကြားပြစ်ခတ်တိုက်ခိုက်မှုတွေကြောင့်နမ်လန်မြို့နယ်ထဲမှာစစ်ဘေးရှောင်900ခန့်စစ်ဘေးတိမ်းရှောင်နေရတယ်ဆိုတာနဲ့ချင်းပြည်နယ်ဘက်မှာစစ်အင်အားအလုံးကြီးနဲ့တိုးချက်လာလို့တိုက်ပွဲတွေအရှိန်အဟုန်မြင့်လာမှာကိုစိုးရိမ်မကင်းဖြစ်နေရတဲ့အခြေအနေအကြောင်းတွေကိုကြားသားရပါပါရှင
်ကျမကနန်းဟောင်းပါရှင်တရင်တွေကိုနိုင်ကုန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါစစ်ပေးဆောင်လာတဲ့ချင်းလက်ဝကြေးရွာသား၁၁ဦးနဲ့သူတို့တဲခိုတဲ့အင်ရှင်စနီးမောင်နှံတို့ကိုမတရားအသိဆက်တွယ်မှုပုံမှန်နဲ့ကြောက်တော်မြို့နယ်တရားရုံးမှာဒီလ၁၈ရက်နေ့ကတရားစွဲဆိုလိုက်ပါတယ်။ကြောက်တော်အခြေစိုက်ခတ်လိုက်ရ305တိုက်ရင်းကဗိုလ်မှူးအောင်နိုင်ဖြိုးကတရားလိုလုပ်ပြီးမတရားအသိဆက်တွယ်မှုပုံမှန်18/2တွင်နဲ့သူတို့13ဦးကိုအခုလိုအမှုဖွင့်တရားစွဲဆိုခဲ့ပြီးတခြားကြီးပါသား73ဦးကိုတော့အာမတ်ခံနဲ့ပြန်လွတ်ခဲ့တယ်လို့ကြောက်တော်မြို့ခံတွေကပြောပါရယ်ရခိုင်တပ်မတော် AA နဲ့မြန်မာအစိုးရတပ်တွေအကြားတိုက်ပွဲတွေကြောင့်နေရစွန့်ခွာလာတဲ့ပလောဝမြို့နယ်ချင်းလက်ဝကြီးပါသား24ဦးနဲ့သူတို့တဲခိုနေတဲ့အင်ရှင်ဦးသိန်းစိုးနဲ့ဒေါ်လာလိုက်ရီတို့ကိုကြောက်တော်မြို့မှာဒီလ3ရက်နေ့ကရဲတပ်ဖွဲ့ကဖမ်းဆီးခဲ့တာပါအမှုဖွင့်ခံရသူ73ဦးကိုတော့လုံခြုံရေးအခြေအနေအရလာမယ့်မတ်လ4ရက်နေ့မှာစစ်တွေမြို့နယ်တရားရုံးမှာရုံးထုတ်မှာဖြစ်တယ်လို့ဆိုပါရယ်ရခိုင်ပြည်နယ်ကရသေတောင်ကြောက်တော်မြောက်ဦးအပါဝင်မြို့နယ်တချို့တွင်မှာအေအေတပ်ဖွဲ့ဝင်တွေကရောနှောနေတဲ့ဆိုတဲ့အကြောင်းပြချက်နဲ့ရခိုင်ပြည်နယ်အစိုးရကစစ်ဆေးဖို့ဇန်နဝါရီလအစောပိုင်းကစာထုတ်ပြန်ပြီးတဲ့နောက်ရခိုင်မျိုးသား30ကျော်ခန့်ဖမ်းဆီးစစ်ဆေးခံနေရပါတယ်
ရှမ်းပြည်နယ်မြောက်ပိုင်းစီဘောမြို့နယ်နတ်လန်မြို့နတ်လန်မိုင်းကကြေးတိနယ်ဆက်မှာရှမ်းတပ်ဖွဲ့နှစ်ဖွဲ့ဖြစ်တဲ့ RCSF နဲ့ SSPP တို့ကြားပြစ်ခတ်တိုက်ခိုက်မှုတွေကြောင့်နတ်လန်မြို့မန်လီအုပ်စုဘုံကြီးကျောင်းမှာစစ်ပေးဆောင်ရွာသား900ခန့်ခိုးလုနေရပါတယ်ဖေဖော်ဝါရီ20ရက်မနေ့ပိုင်းကနတ်လန်မြို့မန်လီရွာမြောက်ဘက်ချမ်းတောင်ပေါ်ကဘာကန်လွယ်ငင်းကြေးရွာဘက်မှာနှစ်ဖက်သက်တွေပြစ်ခတ်မှုကြောင့်တင်းချောင်လာခဲ့ကြတာပါတိုက်ပွဲမှာပိတ်မိနေတဲ့စစ်ဆောင်တွေကိုနေခင်ပိုင်းထိပရဟိတလူမှုကူညီရေးအသင်းအဖွဲ့တွေကကူညီတည်ထုတ်နေပြီးစစ်ဆောင်တွေအတွက်နေထိုင်စားတော့ဖို့ဘုံကြီးကျောင်းကျေးလက်ဒေသခံတွေပြင်လောလောဆယ်မှာတော့နေစည်းမချပရဟိတ DR Ranger ပရဟိတအဖွဲ့တွေကနေစာနာရိတ်ခါတွေကူညီမှုပေးရနေပါတယ်တိုက်ပွဲကြောင့်လက်ရှိအချိန်ထိနေရမပြနိုင်တဲ့တီဘောမြို့နယ်ထဲကစစ်ဘေးရှောင်တစ်ထောင်နီးပါးရှိနေပါတယ်
ရှမ်းပြည်မြောက်ပိုင်းပန်လုံး KBC စစ်ဆောင်စခန်းကစစ်ဘေးရှောင်တွေဟာနေရာပြောင်းခြင်းပြီးမဲ့ဒီနေ့ဒီအချိန်ထိမပြောင်းနိုင်သေးဘူးလို့စခန်းနေစစ်ဘေးရှောင်တွေနဲ့စခန်းတာဝန်ခံတွေကပြောပါတယ်စစ်ဘေးရှောင်တွေအနေနဲ့၎င်းတို့ရဲ့နေရာရင်းဒေသမှာတရုတ်ဖက်ချမ်းကကားလမ်းနဲ့ရထားလမ်းဖောက်လို့ရေးလုပ်ငန်းစီမံကိန်းတွေရှိနေတဲ့ဆိုတဲ့တဲ့တင်အပြင်မြေလွတ်မြေလမ်းမြေရိုင်းဥပ
ยันหูชังกาเดงกาเน่โมซุยซาเดจีหวังงายวากาสิเปชองงายาลิเซตงยอกนีไทนีบีสคันมานีไทยานางานนินนีบาชิลาบีพิโลซาวนเนเยอโลกไกแคแคจัมมาเยปิญญาเยริมาแคแคชินีเดลูสคันนีสิชองนีกาเปียวบาเรปังลงสิชองสคันกาสิเปชองนีฮาอโซยาตัมมโรเน่กะเจนลุลายเยตัมมโรคีไออูรุอะจานาทาวสะเลคุนเนอิบราละอตวิงาผิดปวาแคเดไตปวยริจองนียากะนีซุ่นขวาทรัพเปลลาจาตูริผิดบาเร
ပြည်တော်စုမှာဖွဲ့မဆွဲရလို့တဖက်သားတိုင်းမြင့်ချင်းဟာပင်လုံသဘောတူညီချက်တွေနဲ့စန့်ကျင်နေတယ်လို့ရန်ကုန်မြို့မှာကျင်းပခဲ့တဲ့86နှစ်မြောက်ချင်းမျိုးရာနေခမ်းနာမှာချင်းမျိုးရာတအူးစီရန်ရဲ့ဥက္ကဋ္ဌပူးစင်ကျုံးကပြောဆိုခဲ့ပါတယ်။2019ခုနှစ်မှာကျင်းပခဲ့တဲ့27ရာစုပင်လုံဒုတိယအစည်းအဝေးမှာတိုင်းဒေသလူမျိုးတွေနှစ်ပေါင်းများစွာတောင်းဆိုလာတဲ့ကိုပိုင်ပြတန်းခွင့်နဲ့ပ ကျွန်တော်တို့ဒီဝက်ဘက်ကနေဆိုရင်မြို့သားကောင်ဝေးတို့စီစဉ်ရသွားကိုလာနဲ့ချင်းလူမျိုးတွေနေနဲ့ကိုမြင့်ကိုကံကြမှာကိုပန်ဒီခွဲ့ပြန်လည်မရမချင်းရှိသမျှအင်အားစိုက်ထုတ်ပြီးကျိုးပန်းဆောင်ရွက်ကြဖို့ဖေဖော်ဝါရီ20ရက်နေ့ကကြာရောက်တဲ့ချင်းမျိုးရာနေခန်းနာမှာတိုက်တွန်းပြောဆိုထားပါတယ်
လာမည့်ပညာသင်နှစ်မှာစာတင်ကျောင်းတွေမှာကရင်တိုင်းနာစာပေကိုထိရောက်စွာတင် ပေးနိုင်ခြင်းမရှိတဲ့အတွက်ကြုံတွေ့နေတဲ့အခက်အခဲတွေKED ဖွဲ့နယ်သူဆွေးနွေးညှိနှိုင်းဖို့အစည်းအဝေးလုပ်တာဖြစ်တယ်လို့ကရင်ရဲရကော်မတီတွက်ဖက်တွင်ရင်မူနှောင်းမြင့်တင်ကပြောပါရယ်KED ကရင်ပညာရေးဌာနဟာတိရံကရင်တင်ယွန်းညွန်းသားနဲ့အထက်တန်းလွန်အဆင့်ထိရှိထားခဲ့ပြီးတက်တယ်လို့KNU ထိန်းချုပ်နယ်မြေနဲ့ကရင်ဒုက္ခတွေစခန်းတွေမှာKED တင်ယွန်းညွန်းသားနဲ့တိုင်အသုံးပြုနေပါရယ်
အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါချင်းပြည်နယ်တောင်ပိုင်းမှာမြမတပ်မတော်ကနေစစ်အင်အားအလုံးရင်းနဲ့တိုးချဲ့လာပြီးတိုက်ပွဲတွေအရှိန်အဟုန်မြင့်လာမှာကိုဒေသခံပြည်သူတွေနဲ့ချင်းနိုင်ငံရေးပါတီတွေကစိုးရိမ်မကင်းဖြစ်နေကြပါတယ်အကြောင်းစုံကိုတော့ကိုရောဘက်ကစုစည်းထားပြီးတော့နိုင်ကွင်းအင်ကနေတင်ဆက်ပေးထားပါတယ်
အခုလက်ရှိအခြေအနေမှာလဲပလဝမြို့နယ်မှာခြေကုပ်ယူထားတဲ့ရခိုင်တပ်မတော်အေအေကိုမြန်မာတပ်မတော်ကသုံးစစ်ဆင်ပြီးတိုက်ပွဲအချိန်တွေကချမ်းမြို့နယ်တွေမှာကူးဆက်လာမှာကိုစိုးရိမ်တယ်လို့ချင်းတီမိုကရေစီဖွဲ့ချုပ်
CID ပါတီတွင်းရင်မှုဆက်ပြီးတင်းချောင်နေရဆဲဖြစ်ပါတယ်။မသူပြည်မြို့နယ်ဟာမြန်မာတပ်မတော်စစ်ပြူဟာတန့်ခလာရ၃၄၀တိလေးသူညခြေဆက်ရမျိုးဖြစ်ပြီးပလဝမြို့နယ်နဲ့နယ်ရုံမိတ်ချင်းစီဆက်နေတာလည်းဖြစ်ပါတယ်။ချင်းမျိုးရာဒီမိုကရေစီပါတီဥစ္စာဥဆိုးဆောင်ကတော့လက်နက်ကင်တဲ့အေအေဖြစ်တော့ဒီတပ်ဖြစ်တော့ခရရတော့ကျွန်တော်ပြည်သူရဲ့ခရရဟုတ်ဒီစစ်ဖြစ်နေတဲ့ကျွန်တော်
ပြောပြီးမှအဲ့လိုဝမ်းပြပြီးမှအလုပ်လုပ်တဲ့ခေတ်ခါမျိုးအစိုးရအနေနဲ့လုပ်တင်ဖို့ရင်းချမ်းရေးကိုကြည့်ပြီးတက်တက်လုပ်တင်တယ်ချင်းပြည်နယ်ပလဲဝါမျိုးနယ်ဘက်မှာမြမသမရုံနဲ့အေအေတပ်ဖွဲ့တို့ကြားတိုက်ပွဲတွေဆက်လက်ဖြစ်ပေါ်နေရင်ချင်းပြည်နယ်ရဲ့စီးပွားရေးကိုထိခိုက်လာနိုင်မယ်လို့ဆလိုင်းအောင်လင်းကပြောပါတယ်လက်ရှိမှာလည်းမတူညီညွတ်နဲ့မှာမြမသမရုံကညနေ6နာရီနောက် ဒီကိစ္စပြတိုင်းရှိဖြတ်တန်းသွားလာတဲ့အခါမှာ
ဘုံပြောဆိုခြင်းစံကြယ်ရနိုင်ခြင်းမပြုလို့ရနဲ့မြေသူကမှတနနဲ့တောလေခြင်းမပြုလို့ဘူးတပ်မတော်ကနေဖေဖော်ဝါရီလ6ရက်နေ့ကအမိတ်ထုတ်ပြန်ထားပါတယ်ခင်ဗျာဆက်ပြီးတော့ရှမ်းပြည်နယ်မြောက်ပိုင်းကြောင်မဲမြို့နယ်မှာရှမ်းလက်နက်ကိုင်တပ်ဖွဲ့အချင်းချင်းတိုက်ပွဲဖြစ်ပွားလို့ဒေသခံရာခိုင်နေရက်ကနေထွက်ပြေးတိမ်းရှောင်နေရပါတယ် ရှမ်းအမျိုးသားအကျိုးစီးပွားကိုကာကွယ်ဖို့တည်ထောင်လာတဲ့ရှမ်းတပ်မတော်ကဘားကြောင့်အချင်းချင်းတိုက်ခိုက်နေရပါတယ်လေ
ဒီစီးရေးပဏိပခရဲ့အတွင်ဂျာဝင်ဖြစ်ရှင်ပြနေတဲ့ရှမ်းပြည်ပူပေါင်းဆောင်ရွက်ရေးကော်မတီ SSGAC နဲ့ရှမ်းတိုင်းသားများဒီမိုကရေစီအဖွဲ့ချုပ်ပြောခွင့်ရဆိုင်လိတ်ကိုနမ်ဟုံကဆက်သွယ်မေးမြန်းရမှာအခုလိုမျိုးစပြီးပြောပါတယ်။အခုလို့ဆိုတော့ကျောင်းမင်းမျိုးနယ်ထဲမှာတိုက်ပွဲတွေတော်တော်ကြီးကိုပြင်းပြင်းထန်ထန်ဖြစ်နေတယ်ပေါ့နော်။ဒီမေးဆောင်လေးကိုယ်တိုင်ကလည်းစောင်းတွ
ကလက်တော့နှစ်ဆက်စလုံးရဲ့ရည်တို့အကျိုးစီးပွားအတွက်သူတို့ရဲ့လိုအပ်ချက်ရတိုက်ချပြကြတယ်လို့ပဲဒီတိုင်းကကျွန်တော်နားလည်ထားပါတယ်ခင်ဗျဟုတ်ကဲ့ဒီပฏิပက္ခတွေအကြအစစ်အစီအစဉ်တွေကြောင်းဝင်ဆက်ဆက်ပေးနေတယ်လို့ကြားသိရပါတယ်အဲ့ဒါပဲအချိန်ကြီးရောက်နေပြီလားရှင်
ဒီကအမှုငွေအောင်ငွေနဲ့အမှုပပောင်ဆိုပြီး ဒီပန်းကရာဆက်နေပါလို့ရှိတာဘူးလည်းဆက်လက်ပြီးကျွမ်းနေတဲ့ဖြစ်တယ်ဒီတဲ့အစီအစီမှာမှာထပ်ပြီးမဖြစ်အောင်အချိန်တွေပို့ပြီးရောက်သွားအောင်ဥမာနှစ်ဖက်တက်များလိုက်နာဖို့ဒီနေ့အစည်းအဝေးကတော့
တမရောကလည်းဒီဖြစ်ပေါ်လာဆက်နေရနေနောက်ဆုံးထားပြီးတော့မှကျူးကျော်ထားတဲ့တက်တွေစုပ်ပေးဖို့ဆိုပြီးထုတ်ပြန်ထားတာရှိပါတယ်အဲ့ဒီအပေါ်မှာရောဘယ်လိုမြင်ပါသလဲရှင်
အမရာဇဝံပေးတာပဲကြသူတို့ရဲ့တတ်မှတ်ချက်အမှတ်9-6ခွန်အဲ့ဒါဒီမလိုက်နာလို့ရှိရင်တက်မလို့နေတဲ့တတိယရည်ယူသွားမယ်ဆိုတာသဘောအပြင်လိုက်ပြီးတိုက်မလာလို့တော့သူတွေးရရှိပါတယ်တိုင်းနာချင်းချင်းလဲတိုက်နေတယ်တမရ
ဆိုတော့အနေထားတစ်ခုကိုကျွန်တော်ပြည်ပြောကမပေါ်ဆောင်နိုင်လို့လက်နက်ကင်တိုင်းသားတွေထားပြီးတော့မတော်ဆန်ဆွဲကြကြတာဖြစ်တယ်။အဲ့ဒီတိုင်းသားတွေအကုန်လုံးဟာပြည်တော်စုထဲကနေဖက်ဖက်ပါမယ်လို့တဖွဲ့မှပြောတာကျွန်တော်မကြားမိဘူး။တို့ဖြစ်ချင်တာတို့ရဲ့မူလရှိရင်းဆက်အခွင့်အရေးကိုပိုင်ကြားထမ်းခွင့်ပြေးဝါရှိရကိုပိုင်အုပ်ချုပ်ခွင့်ပြေးဝါရှိနေကိုယ်တိုင်ကိုလွတ်လွတ်လပ်လပ် င်းနိုင်မယ်ဆိုလို့ရှိရင်လက်နက်ကိုက်ပဋိပက္ခဆိုတာပေါ်ပြအကြောင်းကိုမရှိပါဘူးခင်ဗျာ
အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြားရမှာပါရှင
်ချင်းလဝကြေးဝါသား12ဦးနဲ့အင်ရှင်ဇနီးမောင်နှံ2ဦးတို့ကိုမတရားအတင်းဆက်တွယ်မှုပုံမှန်တွေနဲ့တတ်မတော်အရာရှိတဦးကကြောက်တော်မြို့နယ်တရားရုံးမှာတရားစွဲဆိုလိုက်ပါတယ်။ရှမ်းပြည်မြောက်ပိုင်းမှာ RCSS နဲ့ SSPP တို့အကြားပြစ်ခတ်တိုက်ခိုက်မှုတွေကြောင့်နမ်လန်မြို့မန်လီအုပ်စုဘုံကြီးကျောင်းမှာစစ်ပေးရှောင်ရွာသား900ခန့်တိမ်းရှောင်နေရပါတယ်
။တော်ရရှင်တွေအခုနားဆင်ကြကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်ကတင်းလွာပဲဖြစ်ပါတယ်။နောက်ကတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီရာ
တိုင်းရင်းသတင်းလွှာအပြီးအခုအစီအစဉ်လေးအဆုံးအသတ်ခင်မှာသတင်းချင်းချုပ်ကိုကိုအောင်လင်းဦးကပြောပြပေးပါရှင
်။မြန်ကန်တောင်ပိုင်းနယ်စပ်မှာနိုင်ငံတော်ရေးပေါ်အခြေအနေဖြစ်သမ္မတဒေါ်နယ်ထရန့်ကကြေညာထားတာကိုစင်ခေါ်မဲ့ဆုံးဖြတ်ချက်ကိုတင်သွင်းမှုအောက်လွတ်တော်မှာလူများစုဖြစ်တဲ့ဒီမိုကရက်ကိုယ်စားလှယ်ပြင်ဆင်နေပါတယ်။ဆုံးဖြတ်ချက်ကိုတော့မနေ့ပံတောက်ကြနေ့လွတ်တော်မှာတင်သွင်းမှုစီစဉ်ထားပြီးအောက်လွတ်တော်တစ်ခုလုံးမှာတော့မလတ်လည်ချင်မဲခွဲဆုံးဖြတ်နိုင်လိမ့်မယ်လို့လည်းမျှော်လင့်ထားပါတယ်။စီးရဲနိုင်ငံမှာစစ်သွေးကြွတွေထိန်းချုပ်ထားတဲ့လက်ချက်နေရာတွေပေါ်ထိုးစစ်ဆင်ဖို့အသင့်တင်နေတဲ့အမေရိကန်ထောက်ခံသူစီးရဲတပ်ဖွဲ့တွေကသူတို့ဖမ်းဆီးထားတဲ့ IS တပ်ခိုက်ရေးသမားတွေကိုအီရတ်အာဏာရှင်တွေလက်ထက်လွှဲပြောင်းပေးလိုက်ပါတယ်။လွှဲပြောင်းပေးတဲ့အထက်မှာတော့ IS အဖွဲ့ဝင်အီရတ်150ကျော်ပါဝင်နေကြောင်းလည်းအီရတ်လုံခြုံရေးတာဝန်ရှိသူတယောက်က AP သတင်းဌာနကိုပြောကြားခဲ့တာပါ။အမေ American Nangan Emma, Champa Waras, Vene, Lumia, Tichi, Takapo, Yubi, Lenatri, Miamia, Suzonga, Lu, Suashinica, Susuetare, American Kanjis of Tapo and Du, Dine Yung Topo Shinivare, Washington Dissine, Malamaka, Tunitaya, Takankuma, Lenaka, Miamianadu, Moe Siwariuba, Shapu Twishika, Biano, Christopher Paul Hassamu, Yetapoga, Lena, Moe Siwa Mune, Pierre, the Impatemawe, Pansi Laitaba. Nangano Taming and Poco Tong Sasuchia, she dreamed at the Susaning, Geneva Mua, Kurumga, Yunchoka, Nilakan Kuma, Payos Gabio Shinibare, he's in a Patalu, Namasuyaga, they went to Utopia and Yumashi Mele, Kurumga Lenepita in Yilagama, Payos Gabio Mapita Chow, Kurumga Town Shidu to Kukabi, right at the Intanaga, Dignive, Popiagera Pipare.
Train Chinjago and Lunga Piopia Pigera Pipare. ဒီညနေစီစဉ်ထုတ်လို့ရမှုကကိုရနိုင်ဖြစ်ပြီးအတမိုင်းဆိုင်ရာအင်ဂျင်နီယာကတော့ဗိုက်တက်ဆိုညက်ဖြစ်ပါတယ်။နေ့ညပိုင်းစီစဉ်တွေကိုလိုင်းတိုမီတာ